Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသောတာရှင်များရှင်2019ခုနှစ်မေလ31ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုမေကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20နာရီအထိလိုင်းတိုမီတာ24.25 32.50တိတူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအ í တန်စမဒီညတော်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လူပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အာဖဂန်နိုင်ငံကာဘူးမြို့တော်မှာဒီနေ့မနေ့စောပိုင်းကပြည်ထောင်တဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရသွားပါတယ်။အမေရိကန်သမ္မတဘရက်ကိုဝါမလက်ထက်မှာလက်မှတ်ရေးထိုးထားတဲ့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနေနှုတ်ကပ်ဖို့သမ္မတဒေါ်နယ်ထရန့်အဆင့်သင့်ဖြစ်နေပြီလို့အမေရိကန်သတင်းမီဒီယာတွေကဖော်ပြနေကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူညင်ညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့နေပြီးမှသောတာရှင်နေနားဆင်ကြမှာကရှမ်းပြည်နယ်အတွင်းရဲသားတချို့ကိုတပ်မတော်သားတချို့ကဖမ်းဆီးနှိပ်စက်စစ်ဆေးနေရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်တာနဲ့ပတ်သက်ပြီးတော့
တပ်မတော်ကတယောက်ကဒီလိုမျိုးပြစ်ဒဏ်ပြုလို့နေဆိုရင်အဲချက်ဆိုင်ရာစစ်ဘက်ဆိုင်ရာဥပဒေအရအရေးကြီးချင်းပြုလို့ဆိုအော်အရက်ဖက်မှာလည်းရက်ဖက်ဆိုင်ရာ
နိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးဦးစော်ထိပ်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ရမှာပါဒါပြင်လွိုက်ကော်ဒီမော့ဆိုကားလန်းဘော်ကကားကနေအတင်းဆွဲတင်ခံရလို့ပြင်းပြင်းထန်ထန်တရားရခဲ့တဲ့အမျိုးသမီးအကြောင်းအပြင်ကရင်ပြည်နယ်ကော့ခရိတ်မြို့နယ်မှာငွေရေးဆေးဝါးမှုနဲ့ဖမ်းဆီးခံရသူအမျိုးသမီးကိုကယ်ဆယ်ရင်းသေဆုံးခဲ့တဲ့သူတွေအကြောင်းအခုညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွယ်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်
အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတပ်တမန်ရပ်ကွက်မှာဒီနေ့မနေ့စောပိုင်းကပြင်းထန်တဲ့ကားဘုံးထောင်တိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ဒဏ်ရာရသွားပါတယ်။ပောက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းကျန်မှာပဲသေဆုံးသူအရေအတွက်ကိုအမြင်ပေါ်လို့သူအာဖဂန်လူငယ်အရာရှိသူက VOA ကိုအတိအပြုပြောဆိုလိုက်တာပါ။စောပိုင်းမှာတော့သေဆုံးသူ80ထိရှိနေပြီးအရေအတွက်ပိုတိုးလာနိုင်တဲ့အကြောင်းလဲကျန်းမာရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဝိုင်ထူလာမာချိုကပြောဆိုထားပါတယ်နိုင်ငံကတန်ယုံတွေနဲ့အစိုးရယုံတွေတရှိရကပူးမျိုးတော်ကအချက်ချဝါစီယာအကဘာခံရက်မှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကြောင့်ဒါဇင်နဲ့ချီခဲ့ကားတွေအနီးအနားကအဆောက်အဦတွေလည်းထိခိုက်ပျက်စီးခဲ့တာပါအမြင်ချစ်တင်ကားစင်းမှာပောက်ကွဲပျက်စီးတွေတင်ဆောင်လာပြီးတိုက်ခိုက်ခဲ့တယ်လို့လည်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်ပြင်းထန်တဲ့ကားဘုံးပောက်ကွဲမှုဟာဂျမန်တန်ယုံနဲ့မလမ်းမကမ်းမှာဖြစ်ပွားခဲ့ပြီးအင်တာနက်လူမှုကွန်ရက်တွေပေါ်ကဓာတ်ပုံတွေထဲမှာတော့တန်ယုံအဆောက်အဦတစ်စိတ်တစ်ပိုင်းပြိုကျပျက်စီးနေတာတွေ့ကြပါတယ်ဂျမန်နိုင်ငံကြီးဝန်ကြီးဆစ်မာဂရီဘီယာကတော့ပောက်ကွဲမှုတွင်အာဖဂန်လူငယ်အဆောက်တော်တော်များများသေဆုံးပြီးဝန်ထမ်းတွေလည်းထိခိုက်ဒဏ်ရာတွေရရှိခဲ့ကြောင်း Twitter လူမှုကွန်ရက်ကလည်းပြောဆိုခဲ့တာပါပောက်ကွဲမှုကြောင့်အာဖဂန်ကထိတ်တဲဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ရုရှားလူငယ်ရဲ့ရုံးချုပ်ရှိရာအဆောက်အဦမှာထိခိုက်ပျက်စီးမှုအများဆုံးဖြစ်ခဲ့ပါတယ်အခင်းဖြစ်ရာနေရာကတော့အာဖဂန်လူငယ်တွေကချက်ချင်းပိတ်ဆို့တားဆီးထားလိုက်တယ်လို့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်နိုင်ငံကတပ်ဖွဲ့တွေလည်းရောက်လာခဲ့ကြတာပါအာဖဂန်နိုင်ငံကရုံးမြင့်တန်ကြားသတင်းတွေမှာတော့အမျိုးသမီးတွေပါဝင်လူတော်များကိုအရေးပေါ်ကားတွေနဲ့ဆေးရုံကိုတည်ဆောင်သွားတာကိုလည်းပြုမြင်ကြရပါတယ်နေပြည်တော်များစွာအတွင်းအသေးအပြောက်အများဆုံးဖြစ်ကမှုမျိုးကန်တွေပြောဆိုနေကြတဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့ IS စစ်သည်စစ်သွေးကြောအဖွဲ့ကတော့သူတို့လက်ချက်ဖြစ်ကြောင်းကြေညာထားတယ်လို့အာဖဂန်မှာရှိတဲ့အဓိကရုံးမြင့်တန်ကြားဌာနတစ်ခုကပြောဆိုနေပါတယ်စီယာချေဆိုင် IS ဖွဲ့ဟာမလာတဲ့ကပူးမြို့မှာစစ်သားတွေဆရာဝန်တွေပါဝင်လူ90ထက်မနည်းတစ်ဆုံးခဲ့တဲ့အကြီးဆုံးစစ်စေးုံတစ်ခုကိုအထေခံတက်ခတ်ခဲ့တာပါဝင်အဓိကကျတဲ့ပြစ်မှတ်တွေကိုတက်ခတ်မှုတွေမှာတော့သူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ဦးပါတယ်အာဖဂန်နိုင်ငံကလက်နက်ကိုင်ပြစ်ခတ်တွေကိုအဆုံးသတ်နိုင်ရေးအင်းနီချင်းတွေဒေသရင်းနိုင်ငံတွေနဲ့ရှေ့သိမ်းပတ်တဲ့ဆွေးနွေးမဲ့ညီလာခံတရားချင်းပေါ့ဖို့အာဖဂန်သမ္မတ Ashraf Ghani ကစီစဉ်နေတဲ့အချိန်မှာပဲအခုနောက်ဆုံးတက်ခတ်မှုနဲ့ကြုံရတာဖြစ်ပါတယ်
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲပေါ်ရုရှားတို့ဩဇာတက်ရောက်ဖို့ဆောင်ရွက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုဆက်ရွက်စတမ်းတွေလွှဲပြောင်းပေးဖို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကသဘောတူလိုက်ပါတယ်လွှတ်တော်ကော်မတီရဲ့ဆင့်ခေါ်မှုကိုမိုက်ကယ်ဖလင်းကအစိုးပိုင်းမှာညှင်းပယ်ထားတာဖြစ်ပါတယ်ဆင့်ခေါ်ချက်မှာအကြောင်းအရာကကျေပြန့်လွန်းတယ်လို့သူ့ရဲ့ရှင်းတွေကအကြောင်းပြပါတယ်လွှတ်တော်ကော်မတီရဲ့ဆင့်ခေါ်ချက်မှာအကြောင်းအရာကိုပြန်ပြီးအသေးစိတ်ခဲ့တာကြောင့်မိုက်ကယ်ဖလင်းဘက်ကပုဂ္ဂိုလ်ရေးဆိုင်ရာဆက်ရွယ်စရန်တချို့နဲ့လုပ်ငန်းကြီးနှစ်ခုနဲ့ဆက်ဆံနေတဲ့အချက်အလက်တချို့ကိုနောက်တရင်ပတ်ထဲပြရမယ်လို့ခန့်မှန်းနေကြပါရယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဘက်ကလည်းတီးတန့်စုံစမ်းစစ်ဆေးရေးလုပ်နေပါရယ်။ ingani maro tamra chuan ye ku ban shin ni michael cohen ga achat let dui pe bu ban cha che ko pe cha ba de zakayet dui a kaung khai ma mu ma shi che phyan lun bi phie so nai ne che ni ma shi u so pi lo pyo su kha da ba donald trump ye ywe kaup pwen me se siung ye apwet ne russia ro cha pu paung chan si kha da la so ra a ba win ti cha song san sit se mu ye a thu song san yin mu a phit le pi raw su song san sit se ye bureau fbi ye hnyun cha yin mu haung robert muller ko tia ye thana ga khan at tha da ba ပြည်ခဲ့တဲ့နှစ်နိုဝင်ဘာလကအမေရိကန်သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်ကိုအသာစီးရာရေးမစ္စတာထရန့်ကိုကူညီတဲ့အနေနဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကရွေးကောက်ပွဲကိုဝင်ရောက်ဆက်ဖက်ဖို့ညွှန်ကြားခဲ့တယ်ဆိုတဲ့အမေရိကန်ထောက်လှမ်းရေးအတိုင်းအဝန်ရဲ့မှတ်ချက်ကိုသမ္မတထရန့်ကပေးချထားတယ်လို့စွပ်စွဲချက်တွေအားလုံးကိုလည်းညင်းပယ်ထားပါတယ်ရှင်
။အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာလက်မှတ်ရေးထိုးထားတဲ့ရာသီဥတုဆိုင်ရာပါတီသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်အဆင်သင့်ဖြစ်နေပြီလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။သဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတထရန့်ဆုံးဖြတ်ထားပြီးအသေးစိတ်အချက်အလက်တွေကိုတော့အမေရိကန်ပတ်ဝန်းကျင်ထိန်းသိမ်းအေဂျင်စီ EPA ကြီးကစတော့ဘရုတ်ကတင်ပြလိုက်မယ်လို့လည်းသမ္မတရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တိုက်ရိုက်သိရှိထားတဲ့အမည်မဖော်လို့ဆိုအင်ဗီရောအစိုးရတာဝန်ရှိသူတွေကိုကူကပြီးအမေရိကန်ခြေဆိုင် SF website ကပထမဆုံးသတင်းရေးသားဖော်ပြလိုက်ကြပါဆုံးဖြတ်ချက်နဲ့ပတ်သက်လို့သတင်းပေါက်ကြားပြီးနောက်မှာပဲမချန်ငင်ရက်တွေအတွင်းသူသဘောထားကိုပြောဆိုမယ်ကြောင်းတူတာလူမှုကွန်ရက်မှာသမ္မတထရန့်ဒီကနေ့ပဲပြောဆိုခဲ့ပါတယ်ပါတီသဘောတူညီချက်ကတော့ဇီဝရုပ်ကျွင်းလောင်စာတွေကနေဖတ်ပေါ်လာတဲ့ကာဝန်တန်းဝေတွေကိုရှော့ချပြီးကဘာကြီးပုံနှိပ်လာမှုကိုထိန်းချုပ်သွားဖို့ပင်လယ်ရေပြင်မြင့်တက်လာတာမိုးကောင်းတာစတဲ့ရာသီဥတုဖောက်ပြန်မှုတွေပေါ်တက်ရောက်မှုတွေရောပါလာစေဖို့ရည်ရွယ်ထားတာဖြစ်ပါတယ်သမ္မတထရန့်ကတော့ပြီးခဲ့တဲ့သတင်းပတ်ကောင်မှာချင်းပါခဲ့တဲ့စစ်မှုထည်သည့်ခုနှစ်နိုင်ငံ G7 ညီလာခံအတွင်းဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်နေတဲ့တွဲဆွေရမှာသဘောတူညီချက်ကိုအတည်ပြုထောက်ခံမှုညှင်းဆန်ထားပါတရုတ်နိုင်ငံပြီးရင်ကာဗွန်တန်းဝေကမ္ဘာမှာထွက်လွှတ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်ကသဘောတူညီချက်ကနေနှုတ်ထွက်သွားမယ်ဆိုရင်တော့ဒီသဘောတူညီချက်ပေါ်ထိခိုက်မဲ့အလားအလာတွေလည်းရှိနေကြပါတယ်
ဆီးရီးယားနိုင်ငံက IS Islamic အစွန်းရောက်တွေကိုပြစ်မှတ်ထားပြီးမြေလဲပင်လယ်ထဲကနေ cruise missile တုံး၄စင်းပစ်ခတ်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ် Frigate စစ်သင်္ဘောနဲ့ရင်းငုတ်သင်္ဘောတစ်စင်းကနေပစ်လွတ်လိုက်တဲ့ missile တုံးတွေဟာပါမာယာမြို့အနီးကိုချရောက်ခဲ့ပြီး IS အစွန်းရောက်အဖွဲ့ကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Raqqa မြို့ကနေပြောင်းရွှေ့နေရာယူထားတဲ့စစ်သွေးကြောင့်အဖွဲ့ဝင်တွေနဲ့လက်နက်ကြီးတွေကိုထိမှန်ခဲ့တဲ့အကြောင်းပြောဆိုပါတယ်။မစ်ဆိုင်းတုံးတွေမပစ်လွတ်ခင်အမေရိကန်တူရကီနဲ့အစ္စရေးနိုင်ငံတွေကိုအကြောင်းကြားခဲ့ကြောင်းလဲရုရှားကပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုတွေကိုဘယ်တော့မှလုပ်ခဲ့တာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောမထားပါဘူး။လွန်ခဲ့တဲ့နှစ်အတွင်းပါမာယာဒေသမှာတိုက်ခိုက်မှုတွေအများပြားတွေ့ခဲ့ရပြီး IS တိုက်ခိုက်ရေးသမားတွေနဲ့အစိုးရတပ်ဖွဲ့တွေအပြန်အလှန်ထိန်းချုပ်ခဲ့တဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။လက်တလုံးမှာတော့ Syria တပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားပြီးမြဲတိုက်ပွဲတွေကဖြစ်ပွားနေစေပါ Syria သမ္မတ Bashar al-Assad ကိုထောက်ခံတဲ့ Russia တပ်ဖွဲ့တွေဟာ2015ခုနှစ်နောက်နှောင်းပိုင်းကစလို့ Syria ပြည်ပခါမှာပါဝင်လာခဲ့တာဖြစ်ပြီး IS စစ်သွေးကြွတွေရဲ့ပြစ်မှတ်တွေကို၄ဆောင်းကထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအာရုံစိုက်ပြီးဆောင်ရွက်မှုမရှိဘူးဆိုပြီးတော့လဲ American နဲ့တခြားနိုင်ငံတွေကဝေဖန်တာခံနေရပါတယ်ရှင်
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်မြန်မာပိုင်းစစ်စင်ရဲ့ဗုဒ္ဓနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့တက်ချင်းဖြစ်ပထင်းတက်မစ်ဆိုင်းတုံးရန်ကာကွယ်စစ်စင်တရက်ကိုအောင်မြင်ဆက်သက်နိုင်ခဲ့ကြောင်းအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကပြောဆိုလိုက်ပါရဲ့တက်ချင်းဖြစ်ပထင်းတက်ဒုံးခွင်တုံးကိုထူးထူးခြားခြားဆက်သက်အောင်မြင်ခဲ့ကြောင်းမစ်ဆိုင်းတုံးရန်ကာကွယ်ရေးအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်းဆိုင်းကပြောဆိုလိုက်တာပါအင်္ဂါနေ့ကဆက်သက်မှုမှာတော့မစ်ဆိုင်းတုံးနှစ်စင်းကိုတိကျစီပြစ်လုခဲ့ပါရဲ့ပစိဖိတ်သမုဒ္ဒရာရဲကကျောင်းငယ်တစ်ခုပေါ်ကနေတရုတ်ပြတ်တက်ခဲ့တဲ့ပုံစံနဲ့ပြစ်လွတ်လိုက်တဲ့တက်ချင်းပြစ်ဒုံးစင်းကိုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ဗန်ဒန်ဘတ်လီတက်ခြေဆိုင်စကန်ကနေကြားပြတ်ပြစ်ခတ်ခဲ့တာပါကျောင်းမောင်ကနေပြစ်လွတ်လိုက်တဲ့ဒုံးကိုလေထဲမှာနေကြားပြတ်ဟန်တာဖြစ်စီလိုက်တာဖြစ်ပါရဲ့အမေရိကန်လီတက်ထောက်လိုင်းရေးအရာရှိဟောင်းနဲ့ဖြစ် ချက်တက်ဖြစ်ချင်းဆိုင်ရာအကြံပေးပုဂ္ဂိုလ်တူလည်းဖြစ်တဲ့ Sidwich Letton ကတော့စမ်းသပ်မှုဟာတန်တမာရေးအရာကြီးမားတဲ့သတင်းစကားပါရရောက်သလိုနည်းပညာပိုင်းအရာပြည့်မှတ်ကုန်ပြီးရောက်ခင်မှာတိုက်ချင်းဖြစ်ဒုံတစ်ချို့ကိုလေထဲမှာတင်ဂျာပြက်ဟန်တာချိန်မုန်းနိုင်စွဲရှိတယ်ဆိုတာကိုပြသရောက်ကြောင်း VOE ကိုပြောဆိုခဲ့ပါတယ်။ဒုံခွင်းတော်စစ်မှာအရင်တော့ကပြဿနာတွေပေါ်ခဲ့ဖို့ပြီးထိရောက်နိုင်စွမ်းကလည်း50ကနေ55ရာနှုန်းတော့သာရှိခဲ့ဘူးတယ်လို့လည်းပြောပါတယ်။ကိုရီးယားကတာတိုဖြစ်ပထိန်တက်ဒုံးတစ်စင်းကိုအောင်မြင်မြင်ပြစ်လို့စမ်းသပ်နိုင်ခဲ့ကြောင်းတင်းကနေမှာပြောဆိုခဲ့ပြီးနောက်ပြင်မှာပဲအမေရိကန်ကစမ်းသပ်မှုတွေလုံဆောင်ခဲ့တာပါ။ညကိုရီးယားကပြစ်လို့လိုက်တဲ့မစ်ဆိုင်းတွေကတော့ဂျပန်နိုင်ငံရဲ့စီးပွားရေးဆိုရင်ရေနံနိမိတ်နဲ့ကြားရောက်ခဲ့တဲ့အတွက်ဂျပန်နိုင်ငံကမချင်မနဲ့ဒေါသဖြစ်စရာတွေလည်းကြုံခဲ့ရပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ညကိုရီးယားနောက်တစ်ချိန်မစ်ဆိုင်းတွေစမ်းသပ်ပြစ်လို့ပြီးအင်းနီချင်းတရုတ်နိုင်ငံကိုအကြီးအကျယ်မလေးမဆလုပ်ခဲ့တယ်ဆိုပြီး Twitter အင်တာနက်လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်။
မြောက်ကိုရီးယားရဲ့ပေထင်းတက်ဒုံးကျည်နဲ့နျူကလ িয়ার အစီအစဉ်တွေကိုဟန်တားနိုင်ရင်အင်အားပြတဲ့အနေနဲ့အမေရိကန်ဘက်ကတက်တရမြောက်လေရင်တင်သင်းမော်တစ်စင်းကိုပစိဖိတ်သမုဒ္ဒရာအနောက်ပိုင်းကိုဆေးလွတ်တဲ့ဆိုတဲ့သတင်းတွေကိုအမေရိကန်စစ်ထဏာချုပ်ပင်တဂွန်ကညင်းဆိုပါတယ်။ကမ္ဘာအကြီးဆုံးစစ်သင်းမော်တစ်စင်းဖြစ်တဲ့ USS Nimitz ကမြောက်ကိုရီးယားကိုသတင်းစကားပါတဲ့အနေနဲ့ပစိဖိတ်သမုဒ္ဒရာအနောက်ပိုင်းကိုဆေးလွတ်ထားတဲ့အမေရိကန်လေရင်တင်သင်းမော်ကြီးနှစ်စင်းဖြစ်တဲ့ USS Carbonson နဲ့ USS Ronald Reagan တို့နဲ့ပူးပေါင်းမယ်လို့သတင်းရှင်းမြစ်တွေက VOA နဲ့ဂျပန်သတင်းဌာနအစာရေးရှင်ဘုံကိုပြီးခဲ့တဲ့စနေနေ့ကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ရေးဝန်ကြီးဌာနကမနေ့အင်္ဂါနေ့မှာဒီအချက်ကိုညင်းပါတယ်USS Nimitz ဟာပုံမှန်စီစဉ်တာဖြစ်တယ်လို့ပြောတာပါအမေရိကန်ရေတပ်ရဲ့လေရင်တင်သင်္ဘောတွေအုပ်စုတွေကိုပစိဖိတ်အနောက်ပိုင်းနဲ့အိန္ဒိယသမုဒ္ဒရာထဲမှာပုံမှန်ချထားလေရှိပြီးလေရင်တင်သင်္ဘောသုံးစင်းတို့ရဲ့လှုပ်ရှားမှုတွေကလည်းမူလကစီစဉ်ထားတဲ့အတိုင်းသာဆောင်ရွက်နေတာဖြစ်တယ်လို့အမေရိကန်ပစိဖိတ်ဆက်ဆံရေးယုံကရေတပ်ဒုတိယတပ်မှူး Matt Knight ကပြောပါတယ် USS Nimitz ကိုတော့လာမယ့်ကြာသပတေးနေ့ကစလို့တက်ချထားမှာဖြစ်ပါတယ် USS Carbonson တိုက်ခိုက်ရေးတပ်စုကိုတော့ပစိဖိတ်အနောက်ပိုင်းမှာပြီးခဲ့တဲ့ဇန်နဝါရီလ5ရက်နေ့ကစလို့တက်ချခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမှာအခြေစိုက်တဲ့အမေရိကန်လေရင်တင်သင်္ဘော USS Ronald Reagan တိုက်ခိုက်ရေးတပ်စုကတော့ပစိဖိတ်အနောက်ပိုင်းကင်းလှည့်တာကိုမေလ16ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်ရှင
်။မုတ်တုံရာသီမိုးကြောင့်ရေကြီးမြေပြိုမှုတွေကြုံခဲ့ရတာကသေဆုံးသူရေထွက်ဟာအနည်းဆုံး200နှစ်ယောက်ထိရှိခဲ့ကြောင်းသတင်းလည်ငန်းနိုင်ငံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။လူပေါင်း96ဟာလည်းပျောက်ဆုံးနေစေဖြစ်ပြီး8000နီးပါးကတော့ယာယီကိုလိုနီနေရာတွေမှာနေထိုင်နေကြရတဲ့ကြောင်းသတင်းလည်ငန်းနိုင်ငံကကပ်ဘေးတံစီမံခန့်ခွဲရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်မှာဖော်ပြထားတာပါ။ပြီးခဲ့တဲ့သတင်းပတ်ကုံကဆက်လို့မိုးတိကျရင်ဝါတင်ရွာသွန်းမှုတွေကြောင့်ရေကြီးမြေပြိုမှုတွေဖြစ်ပွားရတာကရာနဲ့ချီတဲ့အဆောက်အဦတွေနေနေပျက်စီးခဲ့တယ်လို့လမ်းတွေဆက်ခဲတွေလည်းရွှေ့လွန်နေတဲ့ပုံစံတွေပါတယ်။ရေပြေတံခံခဲ့ရသူစုစုပေါင်းကတော့လူပေါင်း63,000ထိရှိခဲ့တာပါ။တိလင်္ကာနိုင်ငံကကြီးရီတပ်ဖွဲ့တွေကတော့ကပ်ဘေးတင်တွေကိုအကူအညီပေးရဖို့အန္တရာယ်နဲ့ရင်ဆိုင်နေရသူတွေကိုကယ်ဆယ်ဖို့ဝိုင်းဝန်းကူညီနေပါတယ်။ကုလသမဂ္ဂအမေရိကန်၊အော်စတြေးလျ၊တရုတ်၊အိန္ဒိယ၊ဂျပန်၊ပါကစ္စတန်စတဲ့နိုင်ငံတွေကလည်းတိလင်္ကာနိုင်ငံကရေပြေတံတင်တွေကိုအကူအညီပေးဖို့ကတိပြုထားကြပါတယ်။
အင်ဒိုနီးရှားနိုင်ငံမှာလိင်တူဆုံမဲ့သူဂေးတွေရဲ့အခွင့်အရေးတွေကိုပေါ်ပေါ်ထင်ထင်ဖြိုခွဲမှုတွေဇက်တိုက်ဖြစ်လာတဲ့အတွက်လိင်တူဆုံမဲ့သူ LGBT အတိုင်းဝန်ကြားစိုးရိမ်ပွဲရာဖြစ်လာပါတယ်။ဒီလအတွင်းရေချိုးခန်းတွေလိင်ဖြော်ပြရေးပါတီပွဲတွေကိုအကြီးအကျယ်ဝင်ရောက်စီးနှင်းမှုတွေရှိခဲ့တဲ့အထက်အမျိုးသား142ယောက်အဖမ်းခံခဲ့ရတဲ့ဂျကာတာမြို့တော်ကစီးနှင်းမှုလည်းပါဝင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့အချင်းပြည်နယ်မှာလိင်တူဆက်ဆံတဲ့အမျိုးသားနှစ်ဦးကိုလူရှိသူရှိချိန်တန်အပြစ်ပေးခဲ့တာဟာဆိုရင်လေလိင်တူဆက်ဆံမှုကိုပိတ်ပင်တားမြစ်တဲ့2015ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ရှာရီယာဥပဒေပြဋ္ဌာန်းချက်ကိုပထမဆုံးကျင့်သုံးခဲ့တာလည်းဖြစ်ပါတယ်ရှင
်ကောင်းလေဦးနဲ့မတင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ရှမ်းပြည်နယ်အတွင်းအရသာတချို့ကိုတက်မတော်သားတချို့ကဖမ်းဆီးနှိပ်စက်တယ်ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတော့တင်ဆက်ပေးပါမယ်ရှမ်းပြည်နယ်အတွင်းအရသာတချို့ကိုတက်မတော်သားတချို့ကဖမ်းဆီးနှိပ်စက်စစ်ဆေးနေရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်လိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနကလည်းရစ်မှုချိုးဖောက်ကြောင်းထင်ရှားလို့ရှိရင်ဒီစဲဥပဒေစီမင်းစည်းကမ်းတွေနဲ့အညီရေးယူသွားမယ်ဆိုပြီးတော့ဒီကနေ့ကြီးညာချက်ထုတ်ပြန်လိုက်ပါတယ်။အခုလိုပြစ်မှုကျူးလွန်သူတွေကိုထိထိရရအပြစ်ပေးမှသာဒီလိုလူခွင့်ချိုးဖောက်မှုတွေကိုတားဆီးနိုင်လိမ့်မယ်ဆိုပြီးတော့လူခွင့်ရဲ့အဖွဲ့တွေကလည်းထောက်ပြကြပါတယ်။ဒီအကြောင်းပြည်စုံကိုကိုအောင်အောင်ကတင်ဆက်ပေးပါမယ်။
ရှမ်းပြည်နယ်အတွင်းကဒေသခံတိုင်းရင်းသားအချို့ကိုတက်မရိုသားတချို့ကကိုရီးလက်ရောက်ရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်း Facebook စာမျက်နှာမှာမေလ28ရက်နေ့မနက်တနားရီလောက်ကစတင်ထွက်ပေါ်လာတာပါ။တယ်လီဖုန်းနဲ့ရိုက်ကူးထားတယ်လို့ယူဆရတဲ့ဗီဒီယိုအွန်လိုင်းမှာပြန့်နှံ့ခဲ့ပြီးနောက်အခုလိုပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေပြီးဒီဇယ်ဥပဒေနဲ့အညီရေးယူသွားမယ်လို့တက်မရိုကောက်ကွယ်ရေးဦးစီးချုပ်ယုံကရောနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကပါသတင်းထုတ်ပြန်ထားပါတယ်။ဘယ်လိုပုံစံမျိုးနဲ့စုံစမ်းစစ်ဆေးသွားမလဲဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကအခုလိုရှင်းပြပါတယ်။
အဲ့လိုမျိုးတမ်းလို့ကတယောက်ကဒီလိုမျိုးပြည်ထောင်စုလုံးလဲဆိုရင်အဲစက်ဆိုင်ရာစစ်ဘက်ဆိုင်ရာဥပဒေရအရေးကြီးခြင်းဒီလိုမျိုးဟိုအရက်ဘက်မှာလဲရက်ဘက်ဆိုင်ရာရက်ဘက်ချောင်းရာအဆက်ဆက်တယ်ဆိုရင်တော့အရက်ဘက်တရားကိုတွေ့တယ်ဒါဟိုကျွန်တော်တမ်းလို့ပါဒီတိုင်းဟိုဥပဒေနဲ့ရတဲ့အရေးဆန်းတဲ့လူတွေအများကြီးရှိခဲ့တယ်
နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အချို့ကဒီဖန်စီနေဆက်မှုနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုပြီးရဲအနေနဲ့အကြမ်းမှာတမရော်ဘက်ကရောအစိုးရဘက်ကပါအခုလိုသတင်းထုတ်ပြန်လိုက်တာပါ45 rights လူ့အခွင့်အရေးအဖွဲ့ကလည်းမေလ28ရက်နေ့ကကြေညာချက်ထုတ်ပြီးဖန်စီနေဆက်ခံရသူတွေဗမာဖန်စီချုပ်နှောင်ခံထားရတယ်ဆိုတာနဲ့သူတို့တွေရဲ့လုံခြုံရေးအတွက်အာဏာပိုင်ရဲ့အနေနဲ့စုံစမ်းစစ်ဆေးပေးဖို့အမှုဆောင်ညွှန်ကြားရေးမှူးချုပ် Matthew Smith ကပြောပါတယ
် Soldiers from Light Infantry Division 88 effectively torturing
ကျမ88ကစစ်သားတွေဟာလက်နောက်ပြန်ကြိုးချီခံထားရတဲ့ရွာသားတွေကိုပြင်းပြင်းထန်ထန်နှိပ်စက်နေတာပါဗီဒီယိုထဲမှာတော့သူတို့ဟာတစ်ခုခုကိုစစ်ဆေးနေပုံပါဒါကြောင့်အာဏာပိုင်တွေအနေနဲ့ဒီကိစ္စကိုအမြန်ဆုံးစုံစမ်းစစ်ဆေးပြီးပြစ်မှုကျူးလွန်တဲ့တပ်ဖွဲ့ဝင်တွေကိုအပြစ်ပေးအရေးယူဖို့ပါ
18မိနစ်ကြာဗီဒီယိုထဲမှာလက်တံကျိုးတုပ်ပြီးဖမ်းဆီးခံထားရတဲ့အရဲဝဲအမျိုးသားအချို့ကိုယူနီဖောင်းဝတ်ထားတဲ့တပ်မတော်သားတချို့ကမျက်နှာကိုခြေထောက်နဲ့ကန်ပါရိုက်တဲ့အပြင်စစ်တမ်းခမောက်နဲ့မျက်နှာကိုရိုက်နှက်နေတာကိုတွေ့ရပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံ Facebook စာမျက်နှာမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကဖမ်းဆီးရမိတဲ့အကြမ်းဖက်တောင်းကျမ်းသူ၄ဦးဆိုပြီးတော့အဲ့ဒီဖမ်းခံရသူတွေကိုရည်ညွှန်းပေါ်ပြထားပါတယ်။ TNLA တောင်းအောင်တပ်ဖွဲ့ပြန်ကြားရေးတာဝန်ခံဘူမှုမာရဲကျော်ကတော့ဒီဖြစ်စဉ်နဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။
ကျွန်တော်ဝင်ခွင့်ပြည်တယ်အမဘလောင်းဖဒါပြောတဲ့အပိုင်းတော့ကြားရတယ်တခုနှစ်ခုတော့ကြားရတယ်ဒါပေမဲ့ဘယ်နာမှာဆိုလဲကျွန်တော်လည်းမေးကြည့်နေတော့မယ်ပြောမစတော့ဒီဟာအရက်ဝတ်ဖြစ်တယ်ကျွန်တော်လည်းကျွန်တော်အမြင်ပါနော်သူတို့စီမှာလည်းဘာမှမပါဘူးပြင်းတို့ကကျူးတဲမှပြန်ရတယ်ဘာမှဟိုကလည်းလည်းမရှိတဲ့လူအဲ့လိုမျိုးညီမနေဆက်တာလည်းတဘာဝတော့မကြဘူး
ဖန်စီစစ်ဆေးနေတဲ့သူတွေထဲမှာတော့မြမတက်မတော်လက်မောင်းအမှတ်တစိတ်တက်ဆင်ထားသူတက်မတော်သားတချို့ ਨੇ ပြည်သူစစ်လို့ယူဆသူတွေပါဝင်ပါတယ်အခုနောက်ပိုင်းမှာတက်မတော်အနေနဲ့တက်ဖွဲ့ဝင်တွေရဲ့လူခွင့်ချိုးဖောက်မှုဖြစ်စဉ်တွေပေါ်အရေးယူဆောင်ရွက်မှုတွေရှိလာပေမဲ့ဘလို့ပုံစံနဲ့အရေးယူတယ်လဲဆိုတာကိုပွင့်လင်းမြင်သာမှုရှိရှိဆောင်ရွက်ဖို့လူကြောင်းထောက်ပြသူကကချင်ငင်းရဲကြီးကိုရက်ကဒေါ်ခွန်ကြာပါ
အခုလောလောဆယ်ချီကတော့ဒီတရားစီရင်ရေးမှာတက်မတော်ကကျူးလွန်တာနဲ့ပတ်သက်လို့ရှင်အများရန်ဒီစစ်ဥပဒေအရပဲစစ်စည်းကမ်းအရပဲတိုင်းဒေသကြီးနဲ့ဖြစ်တဲ့အတွက်ကြောင့်ဝိလင်းမြင်သာမှုမရှိတဲ့အတွက်ကြောင့်တပါဘလို့တိုင်းသာတိဒီတရားမျှတမှုကိုချပြေးပေးမလဲဆိုတာမသိပါဘူးရှင်။အဲမိတနာမျိုးမျိုးလေကောင်မှာ20ရက်နေ့ကပြစ်တက်ခံရတဲ့ကိုအောင်ကိစ္စရောပြီးလို့ရှင်တော့ဒီ2015 April 23ရက်မှာဒီဝိလင်းသူမိသားအဲတန်ခဲရတဲ့ဒီအဲနုမလန်ကျေးရွာက83ရက်အရွယ်အပါဒီရဲ့ကိစ္စရောဒီနှစ်ခုစလုံးမှာတော့ပြင်းနေမြင်သောဆက်စီမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့အနေနဲ့အရက်ကားခုံရုံးကိုပြန်ရဖို့ကြိုးစားနေတယ်ဖြစ်ပါတယ်
လုံခဲ့တဲ့သတင်းပတ်တုန်းကပဲကချင်ပြည်နယ်မန်စီမြို့နယ်အတွင်းကစစ်ဘေးရှောင်ကယ်ဆယ်ရေးစခန်းမှာခိုးလုံနေတဲ့ကချင်မျိုးသား3ဦးတပ်ဖြတ်ခံခဲ့ရပါသေးတယ်။သူတို့ကိုအစိုးရစစ်တပ်ကဖမ်းဆီးသွားပြီးနောက်ပျောက်ဆုံးသွားတာဖြစ်ကြောင်းဒေသခံတွေကပြောပါရယ်။ဒီကိစ္စပေါ်မှာလဲတက်မတော်သားတွေပါဝင်ပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးသွားမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ
။ဒီမနက်ကမှလူခွင့်ရေးချိုးဖောက်မှုစစ်ဆေးချက်တွေလို့ပြဿနာရှိမှမှနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြည့်ရှင်းဖို့ကြိုးပမ်းမှုတွေခက်ခဲစိတ်တွေ့လာနေရပါတယ်။ဒါပေမဲ့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်မြတ်အမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကူးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲ။အမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှိတွေအနေနဲ့ကိုယ့်ရဲ့အနေသဘောထားတွေပဲဖြစ်ဖြစ်မိမြလူဓာတ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-332-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကထားရတဲ့လိုက်စီစဉ်ကဒီလိုပါပဲရှင်။
သောတာရှင်ရင်းမင်းရဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လိုင်းအစီအစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုထာမှာတော့ကားပေါ်ကနေအတင်းဆွဲတင်ခံရလို့အမျိုးသမီးတဦးပြင်းပြင်းထန်ထန်ဒဏ်ရာရခဲ့တဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။မကြာခင်ရက်ပိုင်းကပဲလွိုက်ကော်ဒီမော့ဆိုသွားတဲ့ကားလမ်းပေါ်ကနေကားပေါ်အတင်းဆွဲတင်ခံရပြီးတော့အဲ့ဒီကားမတော်တဆဖြစ်ပြီးတဲ့နောက်မှာဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တဲ့ကနယာဝတီ Times Channel ကအမျိုးသမီးသတင်းတောက်မော်ဦးမြာရဲ့ကျမ်းမာရေးအချင်းတွေတိုးတက်လာပေမဲ့လည်းစကားပြောနိုင်ခြင်းတော့မရှိသေးတဲ့အကြောင်းကနယာဝတီ Times ကပြောပါရယ်။နိုင်ငံတကာသတင်းတောက်များအဖွဲ့ IFJ ကတော့မြန်မာနိုင်ငံမှာသတင်းတောက်တွေရဲ့လုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်စရာအခြေအနေတွေရှိနေတော့မယ်လို့ပြောလိုက်ပါရယ်။စုံစမ်းမေးမြန်းထားတဲ့ MacKibi တွေကတင်ဆက်ပေးပါမယ်ရှင်။
ကနယာဝတီ Times Channel ကအမျိုးသမီးသတင်းထောက်မော်ဦးမြဟာပြီးခဲ့တဲ့မေလ26ရက်နေ့ကလွိုက်ကော်တီမော့ဆိုသွားကားလမ်းပေါ်မှာအလိုမတူတဲ့ကားပေါ်ကိုအထင်ကမှဆွဲတင်ခံခဲ့ရပြီးသူ့ကိုခေါ်ဆောင်သွားတဲ့ယင်မတော်တဆဖြစ်ပြီးတဲ့နောက်ဒဏ်ရာပြင်းပြင်းထန်ထန်ရခဲ့တာပါ။သတင်းတပတ်နီးပါးအကြာမှာတော့သူ့ရဲ့အခြေအနေအနည်းငယ်သက်သာလာပေမဲ့လို့စကားပြောဆိုနိုင်ခြင်းတော့မရှိသေးဘူးလို့ကနယာဝတီ Times Channel ကကြေညာထဲကပြောပါရယ်
။ Of the period in our region နာမည်ထားချက်နိုင်ပါဘူး။
ဖြစ်ပျက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းတောက်မော်ဦးမြာရဲ့အကိုဖြစ်သူကရဲစခန်းမှာအမှုဖွင့်တိုင်ကြားထားတယ်လို့တက်ခဲ့တဲ့သူကလည်းရဲတပ်ဖွဲ့ကထိတိထားပြီးအမှုကိုစုံစမ်းစစ်ဆေးနေတယ်လို့လည်းကြေညာထဲကပြောပါရယ်။လောလောဆယ်မော်ဦးမြာကိုယ်တိုင်စကားပြောနိုင်ခြင်းမရှိသေးတာကြောင့်ဒီဖြစ်ပျက်ခဲ့တဲ့အခြေအနေကိုသေသေးချာချာမသိနိုင်သေးဘူးလို့လည်းသူကပြောပါရယ
်။အမျိုးသမီးရေဘောနော်အဲ့လိုမျိုးတကယ်ဟိုတတိထောင်ရေရှိရဲ့အဲ့လိုလည်းတော့မဆင်ဘူးချေအမျိုးသမီးမလို့ဘောနော်ပြီးတော့မှတတိထောင်ဖြစ်တော့သူနည်းနည်းဗမာရေးသားလိုက်ခင်ဗျဗမာသူတို့ကဟိုကျုံဖောက်ခဲ့တာလည်းမရှိဘူးလေခုစစ်ကြည့်ရဆိုတော့သူတတိယပိုင်းမှာလည်းကျုံနဲ့နေရတယ်လို့ဆိုတော့ဗမာရှုံးမရှိဘူးပေါ့သူတို့အမှားမရှိဘူးလေကျမ
နိုင်ငံကသတင်းတောက်များအဖွဲ့ချုပ် IFJ ကတော့ဒီမိုကရေစီစနစ်ပြည်ပြင်ပြောင်းလဲမှုတွေအများပြားလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းတောက်တွေရဲ့လုံခြုံရေးအတွက်စိုးရိမ်ရတဲ့အခြေအနေတွေကတော့ရော့မသွားသေးဘူးလို့ပြောပါတယ်IFG အဖွဲ့ရဲ့လူခွေရင်းနဲ့ဘေးကင်းလုံခြုံရေးဆိုင်ရာအကြီးအကဲ NS ဆာဂါဂါကအခုလိုပြောပါတယ
် I think the country what we seeing nowadays for the last couple of days or years it'sAn increase. It may not be dramatic.
ဒီကနေ့ကာလတွေပြီးခဲ့တဲ့ဂျပန်တွေအတွင်းဒီနိုင်ငံထဲမှာဇင်းတော့တွေအပေါ်အကြမ်းဖက်တိုက်ခိုက်တာတွေတိုးလာနေတာကိုကျွန်တော်တို့တွေ့မြင်လာရပါတယ်။တိုက်ပြီးတော့စူးစူးဝါးဝါးကြီးဖြစ်နေတာလို့မဆိုလို့ပေမဲ့အရင်ကထက်တော့များလာပါတယ်။တိုင်းပြည်ထဲမှာဒီမိုကရေစီစနစ်ပြောင်းလဲမှုတွေဖြစ်နေတဲ့အပေါ်မှာကျွန်တော်တို့ကြိုဆိုပေမဲ့တချိန်ထဲမှာလည်းဒီအလွတ်သတင်းတောက်တွေအပါအဝင်ဇင်းတော့လုပ်ငန်းလုပ်ကင်နေသူတွေကိုချင်းချောက်မှုဖြစ်မြင်နေတဲ့အင်အားစုတွေနိုင်ငံထဲမှာရှိနေသေးပဲလို့ကျွန်တော်တို့ယူဆပါတယ်။ဒါကြောင့်လည်းဇင်းတော့တွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့အထူးစိုးရိမ်ရတာပါ။
အခုဖြစ်ရဲ့အပါအဝင်မျိုးသမီးသတင်းတောက်တွေရဲ့လုံခြုံရေးစိုးရိမ်စရာတွေရှိနေတာနဲ့ပတ်သက်လို့တပ်ဆိုင်ရာတာဝန်ရှိသူတွေဘက်ကထိရောက်ရောက်စုံစမ်းစစ်ဆေးပြီးတော့အဖြစ်ရှိသူတွေကိုဖော်ထုတ်ရေးယူပေးဖို့ကိုလည်း IFJ အဖွဲ့ကတိုက်တွန်းထားပါတယ
် Clearly our fiscal lobbies to investigate every incidentand we are just we had made a statement you may have seen
ဒီမျိုးဖြစ်ရတိုင်းကိုတရားစုံစမ်းစစ်ဆေးဖို့ကျွန်တော်တို့ပထမအဦးဆုံးတောင်းဆိုပါတယ်တိတ်မကြခင်လေးကပဲကျွန်တော်တို့ကြေညာချက်ထုတ်ပြန်လိုက်တာခင်ဗျားတို့လည်းတွေ့မှာပါအခုနောက်ဆုံးကားပေါ်အတ္တမဆွဲခေါ်ခံရတဲ့ဖြစ်ရတဲ့ပတ်သက်လို့လည်းအပြစ်ကျူးလွန်သူတွေကိုဖော်ထုတ်ရေးယူဖို့အာဏာပိုင်တွေကိုကျွန်တော်တို့တောင်းဆိုပါရယ်။ဒါမှလည်းပဲဒင်းတော်တွေအပေါ်မှာတိုက်ခိုက်မှုတွေကိုဟန်တားနိုင်မှာဖြစ်ပြီးစစ်စုကလက်ထက်ကစလို့အချိန်ကြာဖြစ်လာနေတဲ့အပြစ်ကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုလည်းအဆုံးသတ်နိုင်မှာဖြစ်ပါရယ်
။ဒင်းတော်မော်ဦးမြာရဲ့ဖြစ်ရကိုထောက်ပြီးအမျိုးသမီးတွေရဲ့လုံခြုံရေးအထူးသဖြင့်ဒီနေဆုံတဲ့ပြားဒေသတွေမှာသတင်းရယူကြတဲ့အမျိုးသမီးဒင်းတော်တွေရဲ့လုံခြုံရေးနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကိုအရှိတအအားရှာဒင်းတော်များအဖွဲ့ကလည်းပြောပါရယ်။သတင်းတော်မဟုတ်များဟာကြားပြည်နယ်အတွင်းကညီညာရေးလုပ်ငန်းစဉ်တွေလွှတ်တော်စောင့်ကြည့်ရေးနိုင်ငံရေးအမျိုးသမီးရေးနေရာကိစ္စနဲ့စီးပွားရေးနဲ့ကျန်းမာရေးစတဲ့သတင်းတွေကိုကနယာဝတီ Times Channel မှာရေးသားနေတဲ့သတင်းတောက်တူပါ DPP ရုပ်သံအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ကရင်ပြည်ဘာသာတိုင်းရင်းသားရုပ်သံအစီအစဉ်အတွက်ရုပ်သံသတင်းတွေကိုရိုက်ကူးထုတ်လွှင့်နေသူတူလည်းဖြစ်ပါရယ်ရှင
် Make Kibi Trading ဆက်ပြီးသွားတာဖြစ်ပါတယ် View ကနေဘလူးနေညာပိုင်းအတွက်သတင်းဆောင်မတွေကိုဆက်ပြီးတော့တင်ဆက်ပေးနေပါတယ်ခုထာမှာတော့အဖမ်းခံခဲ့ရတဲ့အမျိုးသမီးကိုတိုက်ခိုက်လို့ကေတင်းသေးဆုံးရတဲ့သူတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာတရားမဝင်မူရစေဝါမှုနဲ့ဖမ်းဆီးခံရတဲ့အမျိုးသမီးတဦးကိုတရားရုံးထုတ်ပြီးအပြန်အမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဝင်ရောက်တိုက်ခိုက်ပြီးတော့ဒီအမျိုးသမီးကိုကယ်ထုတ်ခဲ့တာကြောင့်လုံခြုံရေးစောင့်ချက်လိုက်ပါလာတဲ့ရဲတပ်ဖွဲ့တွေကရဲတပ်ချက်ကြီးတဦးတိတ်ဆုံးပြီးတော့တချို့ကဒဏ်ရာရခဲ့ပါတယ်။ထိုင်းချီဆိုင် VOA မြန်မာပိုင်းသတင်းတောက်မင်းအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်အတွင်းမှာမူရစေဝါမှုနဲ့ရင်ဆိုင်နေရတဲ့အမျိုးသမီးတဦးဟာမေလ29ရက်နေ့ကထအံတရားရုံးကအပြန်မှာက Cochrane Mune Remashi, Tumare Ingo, we are no such in a Jora Jow. Yet Tapper Windiga, Ingo Lipo be in a Tuma in Yamabe, a Yawin and Lenaka Niga, Yoshi Labi, and Mutamigo Keto Dadalu. Yet Tapper Windiwule, the Nadine, Picket Dore, Dre, Yet a Jet Uzi Sondagaraba, DPN at Patalu, Cochrane Mune, Yet Tapper Muyungo, Sutter, Mimian at Kamaro. Amiotamiga, Lumio Dabi, Yet a Jet Uzi Sondadalu, Lenaka, Taka Duria, Peduva Pite Surago, Sonsan is a Pite Lusubare.
ก็เกรงอยู่ในเดิมมาบ่เนาะหูที่มื้อสิวันเนี่ยปัดตะเดอนุตมิเนี่ยหูยงทุบได้เฉยมาหูเย็ดแต่ภพวินนี่ตัดไข่คันได้หลุจ้าลงมาสิครับโอเคโอเคไอ้ล่ะบลูเมียนขึ้นตาเลยเย็ดแต่จัดเดียวซ้อมตัวเลยสุดาเอาหูล่ะสิครับโอเคครับเดี๋ยวเดี๋ยวซ้อมมาไอ้อยู่ตมิเอาลึดตัวล่ะโอเคครับ
ကလည်းနဲ့ကင်ဖွဲ့ရအောင်ဖွဲ့ရည်လဲဆိုတော့သိပါအခုလွတ်မြောက်သွားတဲ့အမျိုးသမီးဟာမူရစီဝါနဲ့ပတ်သက်ပြီးဖန်တရားရုံးမှာကောကော့ကရိတ်တရားရုံးမှာပါအမှုဖွင့်ခံထားရသူဖြစ်ပါတယ်ဒီအမျိုးသမီးဟာကော့ကရိတ်မြို့နယ်ကျုံတိုးကော့ကရိတ်ကားလမ်းဘေးမှာရှိတဲ့ရေပူကြီးကျွတ်အုပ်စုမှာနေထိုင်နေတဲ့ဒေါ်တန်တန်ဝင်းဖြစ်တယ်လို့လဲဆိုပါတယ်သူမကိုကဲထုတ်သွားသူတွေကတော့အရက်ဝင ကော့ကရိတ်မြို့နယ်ရဲစခန်းကကောကျုံတိုးရဲစခန်းကပါအတည်ပြုပြောကြားခဲ့ပြီးလိုင်လံစုံစမ်းရှာဖွေနေဆဲဖြစ်တယ်လို့လည်းဆိုပါတယ်။ရရင်ပြည်နယ်အတွင်းမှာလက်နက်ကင်အဖွဲ့တွေအများပြားရှိတယ်လို့အများစုကတော့မြမအစိုးရနဲ့ငင်းငယ်ရယူထားသူများဖြစ်ပါတယ်။ဒါအပြင်တနက်တွေကင်ဆောင်ထားတဲ့မူရစေဝါနဲ့ပတ်သက်သူများလည်းရှိတယ်လို့မကြခနာဆိုတယ်လို့မြို့ပေါ်မှာပဲအမိမသိသူတွေကပြစ်သက်တက်ဖြတ်နေတဲ့အမှုတွေလည်းရှိနေတာပါ။ဒေသခံတွေကတော့ရရင်ပြည်နယ်အတွင်းမှာတရားဥပဒေစိုးမိုးမှုတွေလိုအပ်နေတယ်ဆိုပြီးပြောဆိုနေကြပါတယ်ရှင်
။မင်းမှသတင်းပေးပို့ထားတာဖြစ်ပါတယ်။အခုဒေတာတွင်သတင်းဆောင်မတွေကိုတင်ဆက်ပြီးမှတော့စီးလိနဲ့ဆက်နွယ်တဲ့ကျန်းမာရေးသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။စီးလိနဲ့ဆက်နွယ်ပြီးတော့နှစ်စဉ်လူပေါင်း800တန်းကျော်လို့အချိန်မတိုင်မီတည်ဆုံနေရသလိုစီးလိကြောင့်နိုင်ငံတွေရဲ့စီးပွားရေးကိုလည်းအကြီးအကျယ်ထိခိုက်စေတယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်။ဒီကနေ့မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆေးလေကင်းစင်ရေးနေ့မှာကမ္ဘာကျန်းမာရေးအဖွဲ့ကြီး WHO ကအစိုးရတွေကိုတိုက်တွန်းချက်ကတော့ပြည်သူတွေရဲ့ကျန်းမာရေးနဲ့စီးပွားရေးအတွက်ဆေးလေထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်အကောင့်ထဲပို့လုံဆောင်ဖို့ပဲဖြစ်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာက WHO ဌာနချုပ်ကနေ VOA သတင်းတောက် Research Line ပေးပို့ရတဲ့သတင်းကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်။
ဆီးလိဟာဖွံ့ဖြိုးရေးကိုအနောက်အရှက်ပေးနေတဲ့ချင်းချမှုတစ်ခုလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။နှစ်စဉ်တန်းနဲ့ချီတဲ့လူတွေတိတ်ဆုံးနေရသလိုကမ္ဘာ့စီးပွားရေးမှာလည်းတစ်နှစ်ကိုဆီးလိရဲ့ကုန်ကျစရိတ်ကဒေါ်လာ 1.4 ထရီလီယံအသတင်းထုတ်လွှင့်မှုရဲ့ 1.8 ရာခိုင်နှုန်းရှိနေပါတယ်။WHO ဆေးလိပ်ထိန်းချုပ်ရေးမူပေါင်းချမှတ်ရေးကိုယ်စားလှယ်အဖွဲ့ကအန်ဒရူးဘလက်ကတော့တန်းနဲ့ချီတဲ့ဆေးလိပ်တောက်သုံးသူတွေဟာဆေးလိပ်နဲ့ဆက်နွယ်တဲ့ယောဂါပေါင်းစုံခံစားနေရပြီးမျက်စိကွဲတာခရင်းယောဂါတွေလည်းခံစားကြရတယ်လို့ပြောပါတယ်။လာမယ့် 2030 ပြည်နှစ်အရောက်မှာဆေးလိပ်နဲ့ဆက်နွယ်ပြီးတည်ဆုံရမှုတွေရဲ့ 80 ရာခိုင်နှုန်းနီးပါးကဝင်ငွေနဲ့ဝင်ငွေအလက်အလတ်နိုင်ငံတွေကဖြစ်လာလိမ့်မယ်လို့သူကအခုလိုပြောပါတယ်။
High rates of tobacco use being promoted by aggressive strategies from the tobacco industry.
ဆလိတ်ထုတ်လုပ်ရေးလုပ်ငန်းကြီးတွေဘက်ကဆလိတ်တောက်သုံးသူနှုတ်မြင့်တက်လာရေးအတွက် view အမြောက်မြင့်တင်ဆောင်ရွက်လာတာကြောင့် 2010 နဲ့ 2030 ပြည့်နှစ်ကြားမှာဝင်ငွေနည်းနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံတွေမှာဆလိတ်နဲ့ဆက်နွယ်တဲ့ယောဂါတွေနဲ့တည်ဆုံမှုနှစ်ဆအထိမြင့်တက်လာနိုင်ပါတယ်
။ဆလိတ်ကြောင့်သဘာဝပတ်ဝန်းကျင်အပေါ်တက်ရောက်မှုတွေကိုလည်းWHO နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေး UNDP တို့ကပထမဆုံးအကြိမ်ဖြစ်တဲ့အစည်းအခမ်းအစောင်းထုတ်ပါတယ်။ကောက်ယူရရှိတဲ့အချက်လက်တွေအရတချို့ရလဒ်တွေကတိတ်ပြီးစိုးရိမ်ပွေရာဖြစ်တယ်လို့ဆေးလိပ်ကင်းစင်ရေးလှုပ်ရှားမှုအစည်းအဝေးရဲ့စီမံခန့်ခွဲသူဘဲနီယက်ပရာဆက်ကပြောပါတယ်
။ Evidence is really astounding as to how tobacco is extremely dangerous and harming the environment.
တွေ့ရတဲ့ထောက်ထားတွေကတိတ်ကိုအံ့ဩစရာပါ။သဘာဝပတ်ဝန်းကျင်ပေါ်မှာဆလိတ်ကတိတ်ပြီးအန္တရာယ်ကြီးပြီးတော့တစ်တောဖြုံးနှီးမှုတွေဖြစ်စေတာအပြင်နောက်ထပ်တခြားစိန်ခေါ်ချက်တွေလည်းအများပြားရှိနေပါတယ်
။ဆေးလိပ်ဆွန့်ပစ်ပစ္စည်းတွေကကင်ဆာဖြစ်စေတဲ့ကာစီနိုဂျင်အပါအဝင်သဘာဝပတ်ဝန်းကျင်ကိုအဆိပ်အတောက်ဖြစ်စေတဲ့ဓာတုအဆိပ်ပေါင်း 9,000 ကျော်ပါဝင်နေတယ်လို့လည်းအစီရင်ခံစာကထောက်ပြပါဗျ။ကံယူတန်းနဲ့မြို့ပြဒေသအမှတ်ရှင်းလင်းောက်ယူတာမှာ ဆေးလေအစီကံကကောက်ယူတဲ့အမိုက်အလုံးရဲ့30ခါနေ40ရာခိုင်နှုန်းအထိကိုရှိနေတာဖြစ်ပါတယ်ရှင်
။မတ်တငီထိုက်တင်ဆက်သွားတာဖြစ်ပါတယ်။မကြခင်မှာည10နာရီခန့်တင်ဆက်ပေးသွားမယ် VOA မြန်မာပိုင်းရဲ့ဒုတိယပိုင်းစီစဉ်မှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍဆရာပြေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းသာတော်တာရှင်များရှင်2019ခုနှစ်မေလ31ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့27ရာစုပင်လုံဒုတိယနီလာခံဘလောက်ခီးပေါက်ကလေးဘလောက်ခီးပေါက်ခဲ့တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်မှာ
ကျွန်တော်တို့ဒီ27ရာစုပင်လုံနီလာခံဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ်။ NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိရပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးတူတူကပါဝင်ပြီး
တော့ညီလာခံတယောက်ဖို့ညင်းဆိုင်ခဲ့တဲ့ UNSC တွဲဖက်တွေ့ရင်မှုဦးထွန်းစောကညီလာခံရဲ့အခြေခံအားနည်းချက်တွေလိုအပ်ချက်တွေကိုအခုလိုဆွေးနွေးထောက်ပြသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်အပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနာဆင်ကြမှာပါ။အခုရင်ဆုံးတော့တူရကီနိုင်ငံကိုသွားပြီးတော့ဆေးကုသခံယူရတဲ့သူတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ဆေးကုသဖို့အကြောင်းရင်းနဲ့ခီးသွွားကြသူတွေများလာတာကတော့တူရကီနိုင်ငံပဲဖြစ်ပါတယ်။တာဖွာမီရဲ့ကဏ္ဍကအစအယိုးနဲ့ခွဲစိတ်အလှပြုပြင်ဖို့တွေအတွက်ပါမြို့တော်အစ္စတန်ဘူတာမကတူရကီကမြို့တွေကိုနှစ်စဉ်ခီးသွွားထောင်းနဲ့တောင်းနဲ့ချီပြီးတွားရောက်နေကြတာပါ။တူရကီမြို့တော်အစ္စတန်ဘူကနေတန်ချီတင်ပေးပို့ရတဲ့သတင်းကိုဆက်ပြောပြပေးပါမယ်။အစ္စတန်ဘူမြို့ရဲ့အထင်ကြီးကတက်ဆင်ရင်းမြစ်မှာစပင်းဆိုင်ပြီးဂါဇာအရှိလေပိုင်းသားအမျိုးသားတွေတော်တော်များများကိုတွေ့နိုင်ကြပါတယ်။ခွေးစိတ်ကုသဖို့ဂျော်ဒန်နိုင်ငံကိုရောက်လာတဲ့ကာလက်ဆာလာကအခုလိုပြပြပါလေ
My country is gonna cost me $5,000 I spend
$5,000 လောက်ကျမှာပါဒီမှာကဒေါ်လာ1,100ပဲကျပါတယ
်လက်တလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပေမဲ့လေတူရကီမှာဈေးကုသဖို့လာရောက်ကြတဲ့သူတွေအများပြားရှိနေသေးပါ2016ခုနှစ်အတွင်းတူရကီကိုဈေးကုသဖို့လာတဲ့သူ 35,200 ကျော်ရှိတယ်လို့တူရကီကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ဂျော်ဒန်နိုင်ငံကိုလာတဲ့ခီးတဲ့ကာလက်ကအခုလိုဆက်ပြီးပြောပြပါတယ်
was very
cheap and ဆီယာမနီကလည်းကယူဆိုင်ကြပါလေအလေလျှောက်ကြည့်နေလာခဲ့တာပါတူရကီကနေရာတိုင်းမှာရင်းတွေကစီးပြီးပြီးတော့လုံခြုံတယ်လို့ခံစားရပါတယ်အစ္စတန်ဘူကတကယ်အမခန်းနဲ့မြို့ပါဗျာ
ဒီသက်သာတယ်ဆိုတဲ့အချက်ကတူရကီမှာဈေးလာကူရတဲ့အကြောင်းရင်းတစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့ခီးထွက်ပြီးဈေးကူတောင်းမှုဆိုင်ရာကျမ်းမာရေးအကြံပေး Emra Ali Gordon ကပြောပါတယ်။
Türkiye cazip olmasının temel nedenlerinden bir tanesi
bu insanlığı yan kaw ပါတယ်။ Europa ဒေသတွေနဲ့ရှင်အများကြီးတက်တာပြီးတော့အခြေလက်ပိုင်းဒေသတွေနေတာကြောင့်လာရောက်သူတွေကပုံများပါတယ်။အခြေလက်ပိုင်းဒေသကဆီလာကူးတဲ့သူတွေကတူရကီကိုသဘောကျပြီး Europa မှာလည်းနာမည်ကောင်းရနေပါပြီ
။အသက်23နှစ်အရွယ်ဂျာမနီကလာရောက်သူ Hanbo Sovak ကတော့ Internet ပေါ်ကဆိုင်ဒီမှာစပင်ဆိုင်တဲ့ဈေးကမ်းရှိတယ်ဆိုလို့လာပြတဲ့အကြောင်းပြောပြပါတယ
်။ In Germany where I come from it's like force of the price visa လောက်တက်တာ
အင်တာနက်ပေါ်ကနေရှာရင်းနဲ့ဒီမှာစပင်းဆိုက်တဲ့နေရာကောင်းရှိတယ်ဆိုပြီးတော့ရောက်လာတာပါသူတို့စီကိုကိုယ့်ရဲ့ဓာတ်ပုံတွေပို့လိုက်ပြီးတော့သူတို့ကဈေးနှုန်းပြောတာဈေးတက်သွားတော့လုံဖြစ်တာ
2016ခုနှစ်မှာစပင်းဆိုက်ဖို့အတွက်တူရကီကိုလာရောက်သူကပြည်မြအားဖြင့် 9,000 လောက်ရှိပြီးတော့ဒီနှစ်မှာတိတိတသားဒေါ်လာမဲလို့ခန့်မှန်းကြပါတယ်ရှင်တူရကီကိုသွားပြီးတော့စပင်းဆိုက်သူတွေအကြောင်းနားဆင်ကြတာဖြစ်ပါတယ်အခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်နှလုံးနဲ့သွေးကြောယောဂဝေနာရှင်တွေအတွက်မျှော်လင့်ချက်ရှိနိုင်တဲ့ကုထုံးတစ်ခုအကြောင်းကိုပြောပြချင်ပါတယ် Cardiac Catheterization Laboratory လို့ခေါ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာစစ်ဆေးကုသမှုနည်းပညာတွေဟာနှလုံးနဲ့သွေးကြောဆိုင်ရာယောဂဝေဒန်ရှင်တွေအတွက်အတိုင်းအတာတစ်ခုထိမျှော်လင့်ချက်ပေးနိုင်တဲ့နည်းပညာဖြစ်ပါတယ်။ဒီအကြောင်းကိုဒီတစ်ပတ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ဆက်ထားပါတယ
။နှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေကိုစက္ကရာနည်းပညာအသုံးပြုပြီးအရေးပေါ်ကုသမှုတွေပြုလုပ်လာနိုင်ခြင်းဟာနှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေကြောင့်အသက်ဆုံးချုပ်မှုတွေကိုလျှော့ချတဲ့နေရာမှာအရေးပါတဲ့ကျန်းမာရေးဆော့ချောက်မှုနည်းပညာတွေပဲဖြစ်ပါတယ်။နှလုံးသွေးကြောအပါအဝင်ခန္ဓာကိုယ်မှာရှိတဲ့သွေးကြောတွေကိုပုံရိပ်ဖို့ဆန့်သက်စစ်ဆေးပြီးနှလုံးသွေးကြောထောက်ပြွန်ထဲတာတွေနှလုံးယောဂါတချို့ကိုပုံရိပ်ဖို့ဆက်ကနေတဆင့်ခွဲစိတ်ကုသနိုင်တာတွေဟာကတ်ပလပ်လို့ခေါ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာကုသမှုနည်းပညာရဲ့ဆက်ဆံရေးတွေဖြစ်တယ်လို့ဗီတိုရီယာဆေးရုံ Head and Vascular Center မှ Marketing Manager ဖြစ်သူဒေါက်တာကောင်းရဲဝဲကပြောပါတယ်
။ရှားဖွေခြင်းအပြင် Angioplasty လို့ခေါ်တဲ့ဒီနှလုံးသွေးကြောတွေကိုသွေးကြောထောက်တိုင်ထည့်ပြီးတော့ကုသခြင်းဆိုရင်ကုသနည်းတွေလုပ်လို့ရပါခင်ဗျ။အဲအပြင်တချို့နှလုံးကိုခွဲပြီး open heart surgery လို့ခေါ်ရပါတော့ဒီ operation တွေအတိုင်းမှာလုပ်တဲ့ procedure တွေရှိတယ်။အဲ procedure တချို့လည်းကျွန်တော်တို့ OD ထဲမှာနှလုံးကိုခွဲပြီးဖွင့်ရမလို့ပဲနဲ့ကျွန်တော်တို့ရဲ့ကင်တက်ဖြစ်မှာလည်းတခါလေးလုပ်လို့ရပါတယ်ခင်ဗျ။
နှလုံးနဲ့ပတ်သက်တဲ့ယောဂအခြေအနေတွေကိုနည်းလမ်းမျိုးမျိုးနဲ့ဆန်းသက်စစ်ဆေးလေ့ရှိကြပါလေ ECG, Echo, CT, MRI စတဲ့နည်းလမ်းတွေနဲ့ဆန်းသက်စစ်ဆေးနိုင်တယ်လို့ Cath Lab လို့ခေါ်တဲ့ Catheterization Laboratory မှာဆန်းသက်စစ်ဆေးမယ်ဆိုရင်လည်းပိုပြီးပြည့်စုံတိကျတဲ့ယောဂအဖြစ်ကိုသိရှိနိုင်တယ်လို့ Victoria ဆေးရုံ Heart and Vascular Center မှာ Interventional Cardiologist တူဖြစ်သူဒေါက်တာရာဂျူကပြောပါလေ
We have lot of modalities like ECG.
နှလုံးနဲ့ပတ်သက်တဲ့ယောဂအခြေအနေကိုစစ်ဆေးဖော်ထုတ်နိုင်တဲ့နည်းပညာတွေအများကြီးရှိနေပါတယ် ECG, Echo, CT, MRI စတာတွေဟာနှလုံးနဲ့ပတ်သက်တဲ့ယောဂတွေကိုစစ်ဆေးဖော်ထုတ်တဲ့နည်းပညာတွေဖြစ်ပါတယ်ဒါပေမဲ့အတိအကျဆုံးနဲ့တေချာဆုံးစမ်းသပ်စစ်ဆေးနိုင်တဲ့နည်းလမ်းကတော့ Cath Lab ပဲဖြစ်ပါတယ်ဥပမာ ECG နဲ့ဆက်လိုက်မယ်ဆိုရင်နှလုံးရဲ့လျှက်စီးစီးဆင်းမှုပြဿနာတွေ heart attack တွေကိုဖော်ထုတ်နိုင်တယ်ဆိုပေမဲ့ Cath Lab မှာစစ်ဆေးဖော်ထုတ်မယ်ဆိုရင်တော့ heart attack နဲ့လျှက်စီးစီးဆင်းမှုပြဿနာတွေဒါမကဘဲနှလုံးအဆို့ရှင်ယောဂါတွေနှလုံးနှွေးသွေးဖိအားပမာဏတွေကိုပါတိတိကျကျဖော်ထုတ်စစ်ဆေးနိုင်တာကိုတွေ့ရပါတယ်
။စက္ကရာတွေနဲ့ဆန်းသက်စစ်ဆေးမှုတွေပြုလုပ်တဲ့အခါဓာတ်ရောင်ကြီး NA ကိုစိုးရိမ်ပူပန်လေးရှိကြပါတယ်နည်းပညာတွေတိုးတက်ကောင်းဝင်လာတာနဲ့မျှဓာတ်ရောင်ကြီးအနေနဲ့ကြားရောက်မှုတွေဟာတဖြည်းဖြည်းလျော့နေလာနေတာကိုတွေ့ရပါတယ်။နှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေကိုရှာဖွေကုသမှုပြုလုပ်တဲ့စက္ကရာတွေမှာလည်းဓာတ်ရောင်ကြီးအနေနဲ့ဖြစ်စေနိုင်မှုကို85ရာခိုင်နှုန်းအထိလျှော့ချထားတာကြောင့်ဆရာဝန်နဲ့လူသားတွေမှာဓာတ်ရောင်ကြီးအနေနဲ့ကြားရောက်မှုတွေလျော့နေသွားတယ်လို့ဒေါက်တာရာဂျူကပြောပါတယ်
။ The cath lab which we have put at the Heart and Vascular Center at Victoria Hospital
အခု Victoria ဆေးရုံမှာအသုံးပြုထားတဲ့ cath lab ဟာဓာတ်ရောင်ကြီးအနေနဲ့အောင်ဖန်တီးထားတဲ့နည်းပညာဖြစ်ပါတယ်။ Cath Lab တွေမှာတွေ့ကြုံရလေးရှိတဲ့တခုသီးသောအနေရကဓာတ်ရောင်ကြီးအနေပဲဖြစ်ပါတယ်။ကျွန်တော်တို့အသုံးပြုနေတဲ့ Cath Lab မှာတော့ဓာတ်ရောင်ကြီးအနေကို85ရာခိုင်နှုန်းအထိလျှော့ချထားတဲ့နောက်ဆုံးပေါ်နည်းပညာကိုအသုံးပြုထားပါတယ်။ဒါကြောင့်လူလာနဲ့ဆရာဝန်ကိုဓာတ်ရောင်ကြီးအနေဖြစ်စေနိုင်မှုဟာမရှိသလောက်ကိုနည်းပါပါတယ်
။ Cath Lab လို့ခေါ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာစစ်ဆေးကုသမှုနည်းပညာဟာနှလုံးနဲ့သွေးကြောဆိုင်ရာယောဂါတွေကြောင့်အသက်ဆုံးချုပ်မှုတွေကိုလျှော့ချတဲ့နေရာမှာအရေးပါတဲ့နည်းပညာတစ်ခုဖြစ်ပါတယ်။အရေးပေါ်အခြေအနေကြုံတွေ့လာတဲ့အခါမိနစ်90အတွင်းအရေးပေါ်ဌာနကိုရောက်ရှိကုသမှုခံယူနိုင်ခဲ့မယ်ဆိုရင်90ရာခိုင်နှုန်းကျော်ကိုအသက်ကယ်တင်နိုင်တယ်လို့သိရပါတယ်။အစိုးရဆင်းရုံနဲ့ပုဂ္ဂလိကဆင်းရုံတွေမှာကုသစစ်ဆေးနိုင်တယ်ဆိုပေမဲ့အရေးအတွက်အားဖြင့်နှဲပါနေသေးတာကြောင့်ကက်တလက်အသုံးပြုမှုတွေကိုကြဲကြဲပြန့်ပြန့်ရရှိလာအောင်လုပ်ဆောင်သင့်တယ်လို့ဒေါက်တာရာဂျူကပြောပါတယ်
။ Unfortunately in a country of my size of Myanmar
မြန်မာနိုင်ငံမှာကက်လက်တက်စင်သုံးမျိုးတွေဟာလက်ချိုးရည်တွက်လို့ရအောင်လဲပါနေပါသေးတယ်။ကက်လက်သုံးမျိုးတွေကိုစေယုံစေကန်တွေအနေနဲ့တိုးချဲ့ဆောင်ရွက်သွားဖို့လိုအပ်ပါတယ်။ကက်လက်နဲ့စစ်ဆေးကုသမှုတွေပြုလုပ်ပေးမယ်ဆိုရင်ကုသအောင်မြင်မှုရာခိုင်နှုန်းဟာ 99.5 ရာခိုင်နှုန်းအထိရှိပါတယ်။ကက်လက်သုံးမှုကုသမှုတွေများလာမယ်ဆိုရင်မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံရဲ့ချားကိုတွားရောက်ပြီးစေကုသမှုပြုလုပ်တာတွေလျော့နေသွားမယ်လို့ပြောလင့်ပါတယ
်။ Cardiac Catheterization Laboratory လို့ခေါ်တဲ့နှလုံးနဲ့သွေးကြောဆိုင်ရာစစ်ဆေးကုသမှုပညာတွေဟာနှလုံးနဲ့သွေးကြောဆိုင်ရာယောဂဝေဒနာရှင်တွေအတွက်အတိုင်းအတာတစ်ခုထိမျှော်လင့်ချက်ပေးနိုင်တဲ့နည်းပညာတွေဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန့်စောပ
ါထထာတန့်စောတင်ဆက်ထားတဲ့အပတ်စဉ်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်ခုတစ်ခါမှာတော့27ရာစုတင်လုံးဒုတိယနီလာခံဘလောက်ခီးပောက်ခဲ့သလဲဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ် အခုကျင်းပပြီးစီးခဲ့တဲ့21ရာစုပင်လုံးဒုတိယအကြိမ်နီလာကဟာငင်းချင်းရဲ့အတွက်အကောင်းဘက်ကိုရွေးစေခဲ့တယ်လို့ကျင်းပသူတက်ရောက်ခဲ့သူတွေကပြောနေချိန်မှာပဲမတက်ရောက်ဘဲနေခဲ့သူတွေကနီလာကန်ရဲ့အခြေခံအားနည်းချက်တွေလိုအပ်ချက်တွေကိုထောက်ပြနေကြပါတယ်နှစ်ဖက်ရဲ့သဘောထားအမြင်တွေကိုချစ်ချိတ်စဉ်းစားနိုင်ဖို့အတွက်ညီလာခံတက်ရောက်ခဲ့သူပအိုးအမျိုးသားလူမျိုးရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းနဲ့တက်ရောက်ဖို့ငင်းဆန်ခဲ့တဲ့ UNFC တွဲဖက်အတွေ့အမှုဦးထွန်းစော်တို့နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါရဲ့ရှင
်ဦးထွန်းစော်တို့ကအစီအစဉ်ကိုမတက်ဘူးခွန်မြင့်ထွန်းတို့ကအစီအစဉ်ကိုတက်တယ်အဓိကအဖြစ်ဘာကွာတဲ့ခင်ဗျငင်းချမ်းရေးလူလာတဲ့နေရာမှာတော့အတူတူဖြစ်ပါလိမ့်မယ်ဆိုတော့ဒီညီလာခံကိုတက်တာမတက်တာဘာကြောင့်ကြွားရလဲဆိုဥထွန်းစော်နဲ့စပြောပါခင်ဗျာ
ကျွန်တော်တို့ဒီ21ရာစုပင်လုံးညီလာခံဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ် NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိရပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးတူတူကပါဝင်ပြီးတော့မှသွားရမယ့်ဖြစ်စဉ်ဖြစ်တယ်ဆိုအခြေခံအားဖြင့်ကတော့ကျွန်တော်တို့ဒီပေါ်မှာယက်တီတာဖြစ်ပါတယ်ဒါပေမဲ့ညီလာခံကိုတက်ရောက်ရေးမတက်ရောက်ရေးကတော့ NCA လက်မှတ်ရေးထိုးခြင်းမထိုးခြင်းအပေါ်မှာမူတည်သွားတဲ့အခါကျတော့ကျွန်တော်တို့က NCA ကိုလက်မဲ့ရေးထိုးနိုင်ဖို့အတွက်ကြီးနိုင်ဆွေးနွေးနေတဲ့ဖြစ်စဉ်မှာပဲရှိပါသေးတယ်။ဒါအဲ့ဒီအနေထားအောက်မှာကျွန်တော်တို့ကိုပါဝင်မှုအခွင့်အလမ်းနဲ့တန်းတူရည်တူရှိမှုပေါ့နော်။နောက်ပြီးတော့မှဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ဘာလို့မရှိတဲ့အပေါ်မှာကျွန်တော်တို့မတက်ရောက်နိုင်တဲ့အနေထားကိုရောက်သွားတာဖြစ်ပါတယ်
။ဟုတ်ကဲ့ကွန်မြူနတီတို့ဘာကြောင့်တက်တယ်လဲနောက်ပြီးတော့ဥထွန်းစော်တို့မတက်တဲ့အပေါ်မှာဘယ်လိုပြောလို့ပါလဲခင်ဗျာ
။ဟုတ်ကဲ့ဒီဒုတိယကျင်းစီကိုမတက်ရောက်ဖြစ်တဲ့အချိန်တွေကတော့ကျွန်တော်တို့နားလည်ထားတာကတော့ငင်းငယ်ကော်မရှင်နဲ့ EMC နဲ့ညီငယ်တဲ့အခါမှာအချို့သောလိုအပ်ချက်တွေရှိအောင်မယ်အဲ့ဒီအပေါ်မှာဘယ်မတရားနိုင်နေတာဖြစ်တဲ့အချို့သောကြီးပွားလာရေးဆိုင်ရာအထက်ကဲစသဖြင့်ပေါ့လေပြီးတော့နောက်ကဒီ US ဘက်ကတောင်းဆိုချက်အချို့အဲ့ဒီအပေါ်မှာညီနိုင်ဖို့အတွက်ဆက်လက်ညီငယ်နေစေပဲရှိတာကိုပဲကျွန်တော်တို့ကသိကြပါတယ်ဟိုဒုတိယကျင်း21ရာစုပြည်လုံးညီလာခံအစည်းအဝေးကျင်းပတဲ့အပေါ်မှာတော့ NCA လမ်းကြောင်းတိုင်းသာကြွားနေတာဖြစ်တဲ့ကြောင့်မို့လို့ US ဘက်ကဒီပေါ်မှာတောင်းပတ်တယ်ရေလို့ကျွန်တော်အဲ့လိုတော့အားလည်းထားတာရှိပါတယ်။လက်ဆက်တဲ့ပြည်ပိုင်းညီလာခံရဲ့သဘောထားတွေဒီဖွဲ့စည်းမှုတွေကတော့ဒီ ICC မှာပါဝင်ခဲ့ကြတဲ့ UNC ဖွဲ့စည်းမှုအားလုံးပေါ့လေကျွန်တော်ဒီ ICC လက်မှတ်ရေးထိုးတဲ့လူရောမရေးထိုးတဲ့လူရောအားလုံးကတော့ဒါကျွန်တော်အတူတူကအတည်ပြုခဲ့တဲ့ NCA ကြံ့ခိုင်ချက်ရကျင်းပကြတာဖြစ်ပါတ
ယ်။ဟုတ်ကဲ
့။ဒီအခုသွားနေတဲ့ဒီ NCA ဆိုတာကတော့ငင်းငင်းချစ်တင်တစ်ခုလုံးကိုအပြေရှားဖို့အတွက်ဒါဂိတ်ပေါက်ဖြစ်ပါတယ
်။အေးရောဥထုံးစော်တို့ UNFC NCA ကိုလက်မှတ်မထိုးတဲ့လူတွေအနေနဲ့ဒီ NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတော့အခုနောက်ဆုံးပေါ်ထွက်လာတဲ့ညီလာခံရဲ့ရလတ်အပေါ်မှာဘယ်လိုသုံးသပ်လို့ရလဲ
။ဟုတ်ကဲ့အခုမနေ့ကကျွန်တော်တို့ဒီ38ချက်အတီးပြုလက်မှတ်ရေးထိုးလိုက်တာတွေ့ပါတယ်။အဲ့ဒါကိုပြည်ထောင်စုသဘောတူစာချုပ်ရဲ့စိတ်ပိုင်းတစ်ခုအနေနဲ့အပိုင်းတစ်အနေနဲ့မှတ်ယူကြတာတွေ့ပါတယ်။ဆိုကျွန်တော်တို့မြင်တာကတော့ဒါကတော့အင်အားစုအလုံးရဲ့နော်သဘောထားထက်တူကြမှုမရှိဘူးပေါ့နော်နောက်ပြီးတော့မှညီလာခံကိုတက်ရောက်နေတဲ့အစုဖွဲ့အသီးသီးထဲမှာလည်းပဲကြီးကြီးလေးလေးမရှိတာကိုကျွန်တော်တို့တွေ့ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကဒီရေဘူးရခြုံပြီးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့နော်လက်မရေးထိုးကြတဲ့အစုဖွဲ့တွေကိုပဲကိုစားပြုတဲ့အနေထားပဲဖြစ်ပါတယ်တတိုင်းပြည်လုံးကိုလွှမ်းခြုံတဲ့အနေထားတော့မရှိဘူးလို့ကျွန်တော်တို့အဲ့လိုသုံးသပ်မိပါတယ်
ဆိုတော့အခု NCA ကိုလက်မှတ်မထိုးတဲ့ဘက်ကပေါ့လေအခုညီလာခံကိုမတက်ခဲ့တဲ့ဘက်ကရောဆက်လက်ပြီးတော့ပါဝင်နိုင်မဲ့လမ်းကြောင်းရောရှိပါရဲ့လားကြီးရော
ဟုတ်ကျွန်တော်တို့ကတော့ဒီ NCA လမ်းကြောင်းပေါ်မှာသွားဖို့အတွက်သဘောထားရှိပြီးဖြစ်ပါတယ်အဲ့ဒီအတွက်လည်းပဲကျွန်တော်တို့က NCA လက်မှတ်ရေးထိုးနိုင်ရေးအတွက်ကျွန်တော်တို့အစိုးပြုချက်6ချက်အတွက်လည်းညှိနှိုင်းနေတာတစ်နှစ်ကျော်ရှိပြီးဖြစ်ပါတယ်ဆိုတော့အဲ့ဒီဆွေးနွေးမှုအတိုင်းပဲကျွန်တော်တို့ဆက်သွားမယ်ဆိုတဲ့သဘောထားပဲရှိပါတယ
်အဲ့ညှိနှိုင်းမှုပြည်လည်နိုင်မဲ့အလားလားရှိပါလားမပြည်လည်ရင်ရော
ဒါကတော့ဒီတက်မတော်နဲ့အစိုးရရဲ့နော်သဘောထားပုံမှာမူတည်ပါလိမ့်မယ်ကျွန်တော်တို့ကတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်မယ်မြေမြေဆက်ဆက်နဲ့ကျွန်တော်တို့တိုက်ပြီးပြုပြပြောင်းလဲရေးပြန်လည်တည်ဆောက်ရေးကိုလုပ်နိုင်ဖို့အတွက်ဆိုလို့ရှိရင်တော့အားစုအားလုံးပါဝင်တဲ့တန်းတူရည်တူရှိမှုပုံမှာအခြေခံပြီးတော့မှဒါဆွေးနွေးနိုင်တဲ့အခင်းကျင်းတွေကိုဖန်တီးရမှာဖြစ်ပါတယ်ဆို NCA ပုံမှာအသေးကံပြီးမှပေါ့နော်ကျွန်တော်တရေသေးရက်နေမယ်ဆိုရင်တော့ဒါအခက်အခဲကြုံနေရအောင်ပဲသဘောတော့ရှိပါတယ်
ဟုတ်ကွန်မြင့်ထွန်းတို့ရဲ့သဘောထားကိုလည်းကြားလိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆိုတော့သူတို့ကိုကျဲမပါရဲနဲ့အရင်ပြောထားတဲ့အတိုင်းပဲဆက်ပြီးသွားနေရမယ်ဆိုရင်သူတို့ပါဝင်ရခက်မယ်လို့ဆိုပါတယ်ဆိုတော့သူတို့မပါဝင်ရင်လည်းဆက်သွားမှာလားခင်ဗျာ
ဒီ UFC ကဒီ NCA လမ်းကြောင်းပေါ်မှာပါဝင်ရေးအတွက်ဆက်လက်ဆွေးနွေးညှိနှိုင်းတဲ့ကိစ္စရပ်ပေါ်မှာကတော့ကျွန်တော်အထူးပြုပြီးတော့ပြောစရာမရှိပါဘူးဒါကတော့ NCA အကောင့်တွေပေါ်တဲ့အခါမှာသူအပ်တဲ့လူအပ်ချက်တွေကိုဒါကိုညှိနှိုင်းဆွေးနွေးကြတာဖြစ်ပါတယ်အခုဒုတိယပင်လုံးစည်းဝေးရနေပြီးတော့မှထွက်ပေါ်လာတဲ့
ยาละดีก็รอจนเราอสุภะเนี่ยกูก็ไปซื้อได้จักพี่แล้วสุขะแก่จักน่ะဖြစ်ပါတယ်အားလုံးပါဝင်မှုအခြေခံပြီးမဲ့လို့အခုအားလုံးတော့အဖွဲ့စည်းတွေတော့မပါဝင်နိုင်သေးဘူးသို့တော့အားလုံးလက်ခံနိုင်မဲ့မှုတွေတော့ကျွန်တော်တို့ဆွေးနွေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဘုရားကျက်တွေဟာလက်မှတ်ထိုးတဲ့လူမထိုးတဲ့လူပါဝင်ခဲ့တဲ့အခုမိုင်းကြရင်အစည်းအဝေးပေါ့လေနောက်ဆုံးမိုင်းကြရင်အစည်းအဝေးမှ ဒီအကျိုးချာအာနာကနိုင်ငံသားတွေရဆင်းသက်ရမယ်တိုင်းနာလူမျိုးတိုင်းဟာနိုင်ငံရေးစီးပွားရေးလူမှုရေးပါဝင်အားလုံးမှာမိမိတို့ရဲ့ပြဌာန်းခွင့်တွေကတန်းတို့ရည်ရွယ်ရှိရမယ်ဒီအချက်တရားတော့ကျွန်တော်တို့ဒီမိုင်းကြရန်ခိုက်ဒီစီဝေးပါဝင်တိုင်းနာရဲ့ညီလာခံဆက်ဆက်မှာကျွန်တော်ဆုံးဖြတ်ခဲ့တဲ့အချက်တွေဖြစ်ပါတယ်အားလုံးလက်ခံပြီးသားဖြစ်ခဲ့တဲ့မူတွေကျွန်တော်ဆုံးဖြတ်ခ
ီအနာရီကိုပြီးအပ်မယ်ဘာညာဆိုတာတွေတော့စာထဲမှာရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ကလက်ခံနေတဲ့အစိတ်ပိုင်းဖြစ်ပါတယ်ဦးထွန်းတော်ဘယ်လိုသဘောပါလဲဒီချက်
လူမျိုးစုအလုံးကိုကိုစားပြုတယ်လို့ပြောဖို့ခက်ပါတယ် SCA လက်မှတ်ရေးထိုးထားတဲ့ဖွဲ့ချစ်ဖွဲ့ထဲမှာကိုနှစ်ကပေါ့နော်ဒီ RCSS နဲ့ ALB ဆိုလို့ရှိရင်အမျိုးသားအစ်စ်နိုင်ငံဆွေးနွေးပွဲတွေမလုပ်ရသေးပါဘူးအဲ့တော့သူတို့ကပြည်သူလူထုရဲ့သဘောထားကိုမယူနိုင်ခဲ့ဘူးပေါ့နော်။သူတက်တဲ့အဖွဲ့အစည်းတွေကသူတို့ရဲ့လူမျိုးတွေလူထုတွေကိုကိုစားပြုပြီးမှနော်ပြောဖို့အတည်ပြုဖို့ဆိုတာသူတို့မှအခက်အခဲရှိတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ညီလာခံတခြားလုံးမှတက်ရောက်ခဲ့တဲ့ပုံကကျွန်တော်တို့သိရှိရတယ်ပေါ့လေ။ဆိုနောက်ဆုံးအတည်ပြုမှုပုံစံလှုပ်သွားတဲ့ပုံစံကတော့အစုအဖွဲ့ကိုစားပြုပြီးမှလှုပ်သွားတယ်ဆိုရင်တက်တဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူ့ရဲ့လူထုနဲ့လူမျိုးကိုကိုစားပြုသလားဆိုတာသူတို့ကိုယ်တိုင်လည်းပဲဒါဖြေကြားနိုင်ခြင်းမရှိပါဘူး။အဲ့ဒါကြောင့်ဒါကတော့ရှင်းပါတယ်လူမျိုးအလုံးကိုကိုစားပြုတယ်လို့ကျွန်တော်တို့ပြောလို့မရတဲ့အနေအထားရှိပါတယ
်အဲတကယ်တမ်းအလုပ်ဖြစ်မယ်တကယ်တမ်းညီညာရေးဖော်ဆောင်နိုင်မယ်လို့ဆိုရင်အဲ့ဒါခေါင်းဆောင်တွေကဆွေးနွေးဆုံးဖြတ်လို့မဖြစ်နိုင်ဘူးလားခင်ဗျာအဲ့ဒါကိုထုံ
းအဓိကတော့ဒီကျွန်တော်တို့ NCA အခြေခံပြီးဖြစ်လာတဲ့ဖြစ်စဉ်ပေါ်မှာမူတည်ပါတယ် NCA မှာအခြေခံတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းရှိပါတယ်မူပေါင်းမှာသူကသက်ဆိုင်ရာလူမျိုးအလိုက်အကြောင်းအရာလိုက်ဒေသအလိုက်ကျင်းပရတဲ့ဒီဆွေးနွေးပွဲတွေရှိပါတယ်အဲ့ဒီပုံမှာမူတည်ပြီးမှသူတို့ရဲ့သက်ဆိုင်ရာပြည်နေနဲ့လူထုနဲ့နော်အဲ့ဒီပုံမှာကိုစားပြုမှုကိုသူတို့ကယူတာဖြစ်ပါတယ်အကေ၍များကျွန်တော်တို့ကအဲ့ဒီလိုမူပေါင်းမှာမပြတ်ထန့်ပဲနဲ့သက်ဆိုင်ရာဖွဲ့စည်းတွေကြားထဲမှာပဲဆွေးနွေးညှိနှိုင်းမယ်ဆိုလို့ရှိရင်အဖွဲ့စည်းတွေရဲ့ခေါင်းဆောင်တွေနဲ့နော်အဲတိုက်ပြည်ရဲ့အကြီးအကဲတွေကြားထဲမှာဆွေးနွေးညှိနှိုင်းဖလေလို့နော်ပြည်လေရင်ဒါပြီးသွားနိုင်တဲ့အနေအထားရှိပါတယ်ဒါပေမဲ့အခုအနေအထားကအားလုံးပံ့ပိုးရေးပုံမှာခြေခံပြီးသွားတာဖြစ်ပါတယ်အားလုံးပံ့ပိုးရေးဆိုဒီမှာကျွန်တော်တို့ကလူထုလေးပါပါတယ်အဲ့ဒါကြောင့်ဒီ civil society တွေပတ်ဝန်းကျင်ပတ်ဝန်းထိုက်သူတွေအဲ့ဒီမှာထည့်ထားတာဖြစ်ပါတယ်ဆိုတော့အဲ့ဒါကြောင့်ဒီလူမျိုးအားလုံးပတ်ဝန်းနိုင်တဲ့အနေအထားကိုမဖော်ဆောင်နိုင်သမျှကာလပတ်လုံးကတော့အဲ့ဒီအခင်းချင်းကထွက်ပေါ်လာတဲ့ရလက်ဟုသမျှဟာအားလုံးကိုကိုယ်စားပြုတယ်လို့ပြောလို့မရတဲ့အခြေအနေအနေအထားပဲဖြစ်တယ်လို့ကျွန်တော်အဲ့လိုနားလေးပါတယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီညမှာကျွန်တော်ရဲ့သဘောထားအမြင်ထောက်ပြချင်တာတစ်ခုနဲ့ဆက်ပြီးတော့ခွန်မြင့်ထွန်းကိုပြန်ပေးပြစီခုနကပြောတဲ့အနာ၃ရက်လုံးကိုဒါပြင်းနေတိုင်းဒေတာကြီးတွေကိုလူမျိုးစုတွေလက်ထဲကိုအနှစ်မဲ့ပေါ့ဗျာအကြံပြင်းနိုင်ငံကြီးအပြင်လာသိအကြီးကြီးတဲ့ချက်ပါဒီလူအနှစ်နာတော့ဟုတ်ပြီဒါပေမဲ့အဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းရောလူထုစန္ဒနဲ့အညီရွေးကောက်တင်မြှောက်ခွင့်ရှိမလားဘ ਹੁ ကလည်းခန့်အပ်နေမလားသတိဖြင့်အစိုးရအဖွဲ့တို့ဝန်ကြီးချုပ်တို့စတာကိုအဲ့ဒါကောသဘောတူမှုပဲလို့ရခဲ့ကြပါတယ်ခင်ဗျာခွန်ရင်ထောင
်းအကျွန်တော်တို့ကတော့အခုအရင်ဆုံးကြီးမှာတော့အထက်ကအကြဆုံးမူတွေကိုကျွန်တော်တို့ဒါညှိနှိုင်းခဲ့ကြတာဖြစ်ပါတယ်ဆွဲဆွဲဆိုတာတော့အားလုံးလက်ခံပြီးသားဖြစ်ပါတယ်ဒီကြောင့်မို့လို့ဒီပြည်တော်စုနဲ့ဒီပြည်နယ်များကြားအနာကုရမှုနဲ့ပတ်သက်ရင်တော့ဖယ်ရယ်ရဲ့အခြေခံမူတိုင်းပေါ့လေဘဟုပြည်တော်စုအစိုးရကနေပြီးတော့ဒါတိုင်းပြည်နယ်မှာရှိတဲ့အုပ်ချုပ်တဲ့အကြီးအကဲတွေကိုဖြုတ်ပြစ်တာမျိုးခန့်အပ်တာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာပြည်နယ်တွေကပဲမိမိတို့အုပ်ချုပ်ရေးအကြီးအကဲကိုခန့်အပ်တောင်းပေးတာမျိုးဒါကတော့အခြေခံကတော့ရှိထားပြီးသားဖြစ်သွားကျွန်တော်ဖယ်ရယ်မှုအခြေခံပြီးညှိနှိုင်းနေတာဖြစ်တဲ့အဲ့ဒီအခြေခံပဲဖြစ်အောင်ပဲကျွန်တော်တို့ကဆက်လက်ကြိုးပမ်းရမှာဖြစ်ပါတယ်နောက်တစ်ခုအားလုံးပါဝင်ရေးမှုနဲ့အားလုံးလက်ခံနိုင်မဲ့မှုများဆိုတာကတော့ဒါဆက်ဆက်ပါတယ်ကျွန်တော်တို့အားလုံးပါဝင်နိုင်အောင်ကျွန်တော်တို့ကြိုးစားကြရမယ်အားလုံးကမပါဝင်နိုင်သေးပေမဲ့လို့ဒီ NCA ကိုကျွန်တော်လက်မှတ်ရေးထိုးပြီးတဲ့အခါမှာ NCA ရဲ့အားလားတက်ရောက်မှုရဒီငင်းငင်းဖြစ်စဉ်ကိုတော့ကျွန်တော်ဖော်ဆောင်နေကြမှာဖြစ်ပါတယ
်ဟုတ်ကဲ့ခွန်မင်းတို့ကျွန်တော်တခုဆက်မိနေတာအဲ့တော့အားလုံးပါဝင်နိုင်လာအောင်အဓိကတာဝန်ရှိတဲ့အစိုးရနဲ့တက်မတော်ဘူးကခင်ဗျားတို့တိုင်းရင်းသားအင်အားစုတွေအနေနဲ့ဘယ်လောက်ထိနားချနိုင်ပါသလဲဘယ်လောက်ထိဆွဲဆောင်ဖို့ကြိုးပမ်းကြပါသလဲဘယ်လောက်အောင်မြင်နိုင်မဲ့အလားအလာရှိပါလဲဒီက
အဲအဲ့ဒါကတော့ကျွန်တော်တို့ဒီအခု NCO လက်မှတ်ရေးထိုးထားတဲ့ရှစ်ပွဲအနေနဲ့ကတော့အစိုးရလွှတ်တော်တက်မတော်များနဲ့ဒီအခုကျွန်တော်တို့လက်မှတ်ရေးထိုးတဲ့ညီတော်များအားကျွန်တော်တို့ကတော့ပေါင်းကူတကားအနေနဲ့ပေါ့ဒီ
ဟုတ်ကဲ့နောက်ဆုံးဥထွန်းတော်မိခင်ပါတယ်အနာကညဉ့်ညဉ့်လာအလာကိုဥထွန်းတော်ဘယ်လိုမြင်ပါလဲဒီလိုပုံနဲ့ပဲခက်ခဲချင်းဖြစ်နေကြမလားတချင်ချင်းမှာပေါင်းစည်းပြီးတော့အားလုံးပြည်သူလူထုအားလုံးမျှော်လင့်တဲ့အတိုင်းတညီတညော်တစ်ဖြစ်လာနိုင်လို့ထင်ပါလားဥထွန်းတော်
ကျွန်တော်မြင်တာကတော့ဒီအတိကဖွဲ့ပြနေတာကတော့တိတာနေတာကတော့တက်မတော်ရဲ့ရည်တည်ချက်သဘောထားဖြစ်ပါတယ်တက်မတော်ရဲ့ရည်တည်ချက်သဘောထားကတော့ပြောင်းလဲမှုမရှိဘူးပေါ့နော်အဲသူကဒီအသေးဆုပ်ကင်ထားတဲ့ပုံစံမျိုးရှိပါတယ်အဓိကပြောချင်တာတော့ပါလဲဆိုတော့သူကတော့တိုင်းပြည်ရဲ့အခြေခံပြဿနာဖြစ်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုဖွဲ့စည်းပုံအခြေခံဥပဒေပြဿနာဖြစ်ပါတယ်ဖွဲ့စည်းပု
ကာလပတ်လုံးကတော့ဒါငင်းချင်းရင်းနဲ့ထက်တူကြနေတဲ့ပြည်သနာတွေကိုဖြည့်ရှင်းနိုင်ဖို့အတွက်တော့အလန်းဝေးနေအောင်မယ်လို့ကျွန်တော်မြင်ပါတယ်အဓိကအပြင်ကတော့တမတော်ဘက်မှနေပြီးတော့နိုင်ငံရေးစင်တာဒီထက်ပို့ပြီးတော့မှတက်လာဖို့လိုတယ်ပြောပြပြောင်းပြောင်းနေတဲ့သဘောထားကြီးစွာနဲ့ပြည်ပြောင်းလဲရေးကိုလုံးမယ်ဆိုလို့ရှိရင်တော့အားလုံးအစီအပြေနိုင်တဲ့အနေအထားမှာရှိတယ်လို့ကျွန်တော်တို့အဲ့လို
Bonnie. Two are the Damaro Bagacona, Godoso, Piodolo, Natasha Possibo, Giga, Ura, Moody Vioma, Sure Yeti Jetty, Toka and Kamu Shiva. So the Kenny Boma Moody Vio, Turubaka, Piola Moody, Lady Milaga Mara, she get it. Let him do the work sooner than I met. A Kenyan Diagara, he will do up by it. Dama Tanoria Gidan Zugo, Tanoro, type wedding number 2 down, as soon as wedding the 2 down number 2 by.
ဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ဖီဂိုရီကနေထုတ်လွှင့်နေတဲ့စီစဉ်နေတဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့
ကျွန်တော်ရနိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုစတင်နေဆက်ပြီးတော့မှာဖြစ်ပါတယ်။အင်္ဂလန် FA ဖလားမှာတော့အာဆနယ်အသင်းက73ချိန်ပိုဆွဲပြီးတော့အများဆုံးစံချိန်ပြန်လိုက်ပါတယ်။အီတလီရဲ့ဂန်ဝင်ကစားသမားကြီးတော်တီရိုမာပရိသတ်တွေကိုနောက်ဆုံးနှုတ်ဆက်လိုက်ပါပြီ။မက်ဆီအသင်းကတော့မက်ဆီလက်သက်လေးကိုပေါင်း43သန်းနဲ့ဝယ်လိုက်ပါတယ်။ဒီလိုတပတ်တွင်းအားကစားသတင်းတွေကိုအခုဒီဘက်မှာဆင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ရောမတ်တဝန်ဒီတစ်ပတ်မှာတော့ရှုံးထွက်ပလာဖိုင်နယ်တွေကိုဗိုလ်လူခဲ့ကြပါတယ်အင်္ဂလန် FA ဖလားမှာတော့လန်ဒန်ဒါဘီနှစ်သင်းဖြစ်တဲ့အာဆနယ်နဲ့ချယ်ဆီတို့ဗိုလ်လူခဲ့ကြပါတယ်ပွဲစားပြီး၄မိနစ်မှာအာဆနယ်ကချီလီတိုက်စင်မှုဆန်ချက်စ်အဖွင့်ကိုတွင်းလို့အာဆနယ်ဂိုးရပါတယ်ဒုတိယပိုင်းမှာတော့ချယ်ဆီကမိုဆက်စ်အာဆနယ်အေရီယာထဲမှာဟန်ဆောင်ပြီးလဲချတာကြောင့်ဒိုင်းကနဝါတန်နီနဲ့သူ့ကိုထုတ်ခဲ့ပါတယ်စေအောင်နဲ့ကစားခဲ့ပြီးမဲ့ရှောက်စီးကဒီယေဂိုကော့စတာပွဲပြီးကနေ15မိနစ်လောက်အလိုမှာခြေပါကိုတွင်းလို့တကိုးစီတည်ဖြစ်ခဲ့ပါသေးတယ်။ဒါပေမဲ့အာဆနယ်က Ramsey 88မိနစ်မှာဂေါင်းတိုက်ပြီးဒုတိယကိုတွင်းလိုက်လို့နောက်ဆုံးမှာအာဆနယ်က2ဂိုးတကိုးနဲ့နိုင်ပြီးတော့ FA ဖလားကိုရသွားပါတယ်။အာဆနယ်ကဒီပွဲနိုင်လိုက်တဲ့အတွက် FA ဖလားကို73ချိန်ရပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်။ဒီဘက်နိုင်လိုက်တဲ့အပေါ်မှာဘန်ဂါပြောတာကတော
့ I'm very proud because if nobody has done it since 18 I got no
ကျွန်တော်အနေနဲ့ရမ်းကုန်ယူပါတယ်။ဘာကြောင့်လဲဆိုတော့ဒီနေ့အထိဘယ်သူမှမလုပ်နိုင်သေးပါဘူး။ဒါကလွယ်တဲ့ကိစ္စမဟုတ်ပါဘူး။အထူးဖြင့်ဒီရာသီမှာကျွန်တော်တို့နိုင်ခဲ့တဲ့ပုံစံကိုဂုဏ်ယူပါတယ်။semi final မှာ man city နဲ့ကစားရတယ်အခု final မှာ chelsea နဲ့တွေ့တယ်ဒီထက်ပိုပြီးတော့ခက်တဲ့ပွဲရှိပါဘူး။နှစ်ပွဲစလုံးခြေစွမ်းပြခဲ့တာကြောင့်ထူးခြားတဲ့စိတ်ဓာတ်ကြောင့်မလို့ဒီ flaw ကိုရခဲ့တာပါ။
အာဆနယ်က FA ဖလားကိုရလိုက်တဲ့အတွက်နီးပြဘန်ဂါရဲ့အနာဂတ်ကရောဘယ်လိုဖြစ်လာမှာပါလဲ။ဘန်ဂါကတော့သူဟာအသင်းအတွက်အသင့်တော်ဆုံးနီးပြဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
်။ There's no perfect way you know I believe that
အားလုံးပြည့်ပြည့်စုံတာတော့မရှိပါဘူး။ကျွန်တော်ကတော့အသင်းအတွက်အကောင်းဆုံးလုပ်ပေးခြင်းတယ်လို့ယုံကြည်တယ်။ကျွန်တော်ကတော့ဘုတ်ဖွဲကပဲဆုံးဖြတ်ရမှာပါ။ကျွန်တော်ကအသင်းအတွက်မှန်ကန်တဲ့လူတစ်ယောက်လားဆိုရင်ဟုတ်တယ်လို့ပဲပြောရမှာ။ဒါကလူကြိုက်များတာနဲ့များတာနဲ့မဆိုင်ပါဘူး။အရေးချင်းတယ်ပဲဆိုင်တာပါ။
ချယ်ဆီနီးပြကောင်တီကတော့အာဆနယ်ကစားတာချယ်ဆီတက်ပူကောင်းကြောင်းဒါပေမဲ့ဆန်ချက်စ်ရဲ့ဂိုးနဲ့မိုးဆစ်အထုတ်ခံရတာကဒီပွဲရဲ့အဓိကအလဲကြောင်းနေဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။ဖိန်ရှုံးတပ်ပလာကိုပတယ်ရီဖိုင်နယ်မှာတော့
Messi, Neymar, Paco, El Casaro, Gorin, Barcelona, Alves, Go, Tongo, Gone, Nayabi, Champion, Pitabi, Jaman Shota, Lamara, Borussia, Dortmund, Eintracht, Frankfurt, Go, Nagurgone, Nayabi, Jaman Shota, Blah, Champion, Pitabi, in the Shota, Blah, Final, Mara, PSG, Anger, Zeno, Gazaga, Jabi, Webby, Gani, Dana, Chinguma, Anger, Saga, Go, 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 Dingel, PSG, Nesha, in the Shota, Blah, Champion, Pitabi, Romana Italy Ganwen Tyson Moody Francesco Totti Ha Bolonoma Bwagani Sonza Lai Babi and Ninia Gazaga Italy Serie Bweha Bolonoma Bwana do it now so bwe pibare. Yomamu Olambi Aza Kwini Ma Dugo Chide Roma Praise Di Quello Bi Labido Combu no sa keda bido Gwenema Shida to Ryan Lolo Totti Nayu Dare at one name Chaga Jadalo Totti Gorangale one any gebare Roma Dinga to and Mene Number Say Angigo Combu less sound fit figure. Roma Prezzati ga leh chesu tine captain so leh saare ne gukhaim bhi ra Totti go gombi kya ja baare. Totti ha Roma ne tu Prezzati atrata mahasu yegaon tiya ba. Menyu Real Barcelona ne tcha uyo ba ti jan senji di ga tu go khobo sewen zaage ja bhi me tuha Roma ga ni bhegu ma mtiao me ne. Adhe ma wena sa ngane loo loo tisa shi shi ne gzaa toa gare tu ba. Totti ha Roma dra thangwa koza tonga sa bhi ra tutu wang pwe bang khunaya shisa cha bhe gzaa bhi ra. ကိုပေါင်း300ခုနဲ့ကိုအများဆုံးသွင်းပေးခဲ့တဲ့သူဖြစ်ပါတယ်နော်အာဂျင်တီးနာသင်္ကာရဆဗူးနီးပြစန်ပါယိုလီကိုနီးပြခံဖို့သဘောတူလိုက်ပါပြီအာဂျင်တီးနာသင်္ကာရ2018ကမ္ဘာဖလားခြေစစ်ပွဲမှာအခြေမလာတာကြောင့်ဘောဇဂိုနီးပြကနေပြီးခဲ့ဧပြီလမှာထုတ်ခဲ့ပြီးတော့စန်ပါယိုလီကိုအစားထုတ်ဖို့လုပ်ခဲ့တာဖြစ်ပါတယ်နော်
It feels great. To be honest, now
I'm. Yang Wandawari, Yudazo Pioyan, Chenoga Kukava, Gonson, attend the Dema Yoni Yo, Dima Pangu Yare Dreyo, the Lumu Queen Yare Dre, Cheno Wanda Miore, Massidi Dema Zawin Yare Dre, Yang Wandabio, the Imagine Omin Budre, Cheronin, Gonson Lubio, Queen Dabu Mioliniwari.
အတန်းအတန်းနဲ့ရှိဖြစ်တဲ့ဘနာဒိုဆိုးဗာဟာမော်နာကိုအသင်းပြင်းထန်မှာပြီးချန်ပီယံဖြစ်တဲ့နေရာမှာအဓိကကစားသမားတအူဖြစ်ခဲ့ပြီးတော့မက်ဆီအသေးစားလေးဆိုပြီးတော့လည်းသူကိုတင်စားခေါ်ဝေါ်နေကြပါတယ်စပိန်ကွင်းလည်းလူကိုကေကတော့အက်တလက်တီကိုမက်ဒရစ်အသင်းနဲ့2024လေးခုနှစ်အထိစာချုပ်တန်တိုးလိုက်ပါတယ်ပြီးခဲ့ဘောတိုးနေ့ကအက်တလက်တီကိုမက်ဒရစ်နဲ့စာချုပ်တန်တိုးပြီးတော့နောက်သူပ
ဒီမှာရှိလာခဲ့တဲ့ကျွန်တော်ရဲ့နီးပြတွေနဲ့ဇာဘော်တွေအားလုံးကိုကျွန်တော်အနေနဲ့ကျေးဇူးတင်တယ်လို့အရင်ဆုံးပြောချင်ပါတယ်။ကျွန်တော်ဒီနေ့ဒီနေရာကိုရောက်နေတာကသူတို့ကြောင့်ပါ။အဲ့ဒီအတွက်သူတို့ကိုကျေးဇူးတင်ပါတယ်။ပြီးတော့ကျွန်တော်ကအမြဲတမ်းအားပေးနေတဲ့မိသားစုနဲ့ဆွေမျိုးတွေကိုလည်းကျေးဇူးတင်ပါတယ်။ကျွန်တော်အနေနဲ့အသင်းမှာတစ်သက်လုံးနေသွားခြင်းပြီးတော့တနေ့မှာအသင်းခေါင်းဆောင်လည်းဖြစ်ချင်ပါတယ်။
ကိုကေဟာအက်တလတီကိုအသင်းရဲ့ငယ်မွေးချန်ပေါင်းဖြစ်ပြီးတော့အသက်18နှစ်သားမှာအက်တလတီကိုအတွက်ပွဲဥပဒေကစားခဲ့ပြီးလာလီဂါဖလားကိုတော့2013-14မှာအက်တလတီကိုအသင်းနဲ့အတူရရှိခဲ့ပါတယ်ခင်ဗျာ
။ကိုင်းနိုင်တင်ဆက်ထားတဲ့အားစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။ခုထမတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကာဝင်းမြို့တော်ကတန်တမန်ရပ်ကွက်မှာဒီကနေ့နဲ့စောပိုင်းကပြင်းထန်တဲ့ကားပေါင်းတောင်တက်ခဲ့မှုကြောင့်လူ90ထက်မနည်းသေဆုံးပြီး300ကျော်ထဏ်ရရသွားပါတယ်။ပေါက်ကွဲမှုဖြစ်ပွားပြီးနိုင်ပိုင်းကျမှာပဲသေဆုံးသူရေတွက်ကိုအမြင်ပေါ်လို့သူအာဖဂန်လူငယ်ရဲ့အရာရှိသူက VOA ကိုအတည်ပြုပြောဆိုလိုက်တာပါ။အငြိချေးတင်တဲ့ကားစင်းမှာပေါက်ကွဲပစ္စည်းတွေသေဆုံးလာပြီးတက်ခဲ့ခဲ့တယ်လို့လည်းအာဖဂန်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။အမေရိကန်သမ္မတဘရက်ကိုဝါမလက်ထက်မှလက်မှတ်ရေးထိုးထားတဲ့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်ကနေသမ္မတတော်နဲ့ထွန်းနှုတ်ထွက်တော်မယ်လို့အမေရိကန်သတင်းမီဒီယာတော်တော်များများမှဖော်ပြနေကြပါတယ်။သမ္မတထွန်းကတော့မကြာခင်ရက်တွေအတွင်းမှာသူ့သဘောထားကိုပြောဆိုမယ်ကြောင်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမှတ်ချက်ပြီးပြောဆိုခဲ့တာပါ။အမေရိကန်သမ္မတတော်နဲ့ထွန်းရဲ့မဲဆော့ဝဲတာဝန်ရှိသူတွေနဲ့ရုရှားတို့ကြားဆက်နွယ်မှုရှိမရှိ Congress တို့ကစုံစမ်းစစ်ဆေးနေရတယ်ကိုသမ္မတတော်နဲ့ထွန်းကထပ်မံဝေဖန်လိုက်ပါတယ်။သူရဲ့လက်ထောက်အရာရှိဟောင်းတူကကွန်ဂရက်စ်လူတော်ရှိမှထွက်ဆိုဖို့စီစဉ်နေတာကိုလည်းအတိုက်ခံဒီမိုကရက်တစ်ဘက်ကပိတ်ပင်နေတယ်လို့ဒီကနေ့မှပဲသမ္မတထွန်းကပြောဆိုလိုက်တာပါ။တ တချင်းပြပဒိန်တမီဆိုင်တုံးရဲ့ကာဝေးစီစဉ်ချက်ကိုအောင်မြင်ဆန်းသန့်နိုင်ခဲ့တဲ့အကြောင်းအမေရိကန်ပင်ကိုစစ်ထာနာချုပ်ကပြောဆိုလိုက်ပါတယ်။တချင်းပြပဒိန်တဒုံခွင်တုံးကိုထူးထူးခြားခြားဆန်းသန့်အောင်မြင်ခဲ့တဲ့အကြောင်းမစ္စတာတုံးရဲ့ကာဝေးအေဂျင်စီကဒုတိယရေတပ်ဖွဲ့ချုပ်ကြီးဂျင်ဆာရင်ကပြောဆိုလိုက်တာပါ။အင်္ဂါနေ့ကဆန်းသန့်မှုမှာတော့မစ္စတာတုံးနှစ်ဆင့်ကိုတရားစီပြစ်လွတ်ခဲ့ပါတယ်။ပစိဖိတ်ဒေါ်တရားကကျုံးငယ်တစ်ခုပေါ်ကနေတရုတ်ပြတ်တက်ခဲ့တဲ့ပုံစံနဲ့ပြစ်လွတ်လိုက်တဲ့တချင်းပြဒုံတစ်ဆင့်ကိုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ဗန်ဒါဘတ်လူထက်ခြေဆိုင်စခန်းကနေချားပြတ်တားဆီးခဲ့တာပါ။ကျုံးပေါ်ကနေပြစ်လွတ်လိုက်တဲ့ဒုံကိုဒုံခွင်းတုံးနဲ့လေထဲမှာချားပြတ်ဟန်တာဖြည့်ဆည်းနိုင်ခဲ့တာလည်းဖြစ်ပါတယ်။
တရင်ချင်းတို့ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညတော့စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကဲလ်ဂျူဗင်စကီဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ VOA American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နာရီထိလိုင်းဒိုမီတာ24/40/48/50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.